Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2024ခုနှစ်မေလ2ရက်နေ့တနင်္ဂနွေနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကြော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်။
အိန္ဒိယမဏိပူဒေသမှာခိုလုံနေတဲ့မြန်မာဒုက္ခသည်တွေပြန်ပို့မဲ့အစီအစဉ်ကိုရပ်ဆိုင်းထားဖို့ ICJ ကအိန္ဒိယအစိုးရကိုတောင်းဆိုလိုက်ပါတယ်။ရာဖာမြို့နယ်ဝန်ကြီးတစ်ဝက်ကအရသားတွေဖယ်ရှားကြဖို့အစ္စရေးကစနေနေ့မှာထပ်လောင်းပြောကြားလိုက်ပါတယ်။ယူကရိန်းအရှေ့မြောက်ပိုင်းကမြို့ရွာ၅ခုကိုသိမ်းပိုက်ထားနိုင်ပြီလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပေမဲ့ယူကရိန်းကတော့အတိမပြည့်သေးပါဘူး။
အခုလောနောက်ဆုံးအသတင်းတွေအပြီးမှာတော့အဘတ်စင်ကန္တာတွေမတင်ဆက်မီရန်ကုန်ပေါ်လမြိုင်ကားလမ်းပေါ်ကကျုံအိတ်တရားမိုင်းခွဲဖြက်စီးခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုဥစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့ဒို့အသံဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကဘာသတင်းတွေကတူတာစတဲ့အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးအသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်။
ဂါဇာတောင်ပိုင်းကရာဖာမြို့နယ်ဝင်းကျင်တဝိုက်ကနေအရက်သားတွေဖယ်ရှားချဖို့အတွက်အစ္စရေးကစနေနေ့မှာထပ်လောင်းပြောကြားလိုက်တာကြောင့်ဒါဟာရာဖာကိုအစ္စရေးတွေထိုးစစ်ဆင်ဖို့အတွက်ပြင်ဆင်မှုတစ်ခုဖြစ်နိုင်တယ်လို့တွက်ဆကြပါတယ်။ဒေသခံအရက်သားတွေအနေနဲ့ရာဖာအနောက်မြောက်ဘက်ကလူသားစာနာမှုဇုံတစ်ခုဖြစ်တဲ့အယ်မာဝါစီကိုပြောင်းရွှေ့ချဖို့အစ္စရေးကပြောပါတယ်။ဒီဇုံတွေကိုပြောင်းရွှေ့လာသူအရက်သား3သိန်းလောက်ရှိပြီလို့ခန့်မှန်းကြောင်းအစ္စရေးစစ်တပ်ကစနေနေ့မှာထုတ်ပြန်ပါတယ်။အစ္စရေးတပ်တွေနဲ့ဟမတ်စ်တို့ကြားတိုက်ပွဲတွေကဖြစ်ပွားနေပြီးအစ္စရေးတွေရဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်တောက်ကြနေမှာရင်ဂါဇာတောင်ပိုင်းကရာဖာဝန်းကျင်ကိုပါလက်စတိုင်းဒုက္ခသည်တသိန်းတသောင်းလောက်ထွက်ပြေးလာတယ်လို့ကုလသမဂ္ဂကပြောပါတယ်။အီဂျစ်နဲ့နယ်ဇန်နာကဒီရာဖာမြို့မှာအရင်ကတည်းကထွက်ပြေးခိုလုံလာသူကတသန်းလောက်ရှိနေတာပါ။အစ္စရေးကိုသူစီစဉ်ထားတဲ့အချိန်ရာဖာကိုမတိုက်ခိုက်ဖို့အတွက်အမေရိကန်ဘက်ကဖိအားအကြီးကျယ်ပေးနေပေမဲ့ဒေသခံတွေကရောအဲ့ဒီမှာရှိတဲ့လူသားစာနာမှုအကူအညီပေးအဖွဲ့တွေကပါအစ္စရေးတိုက်ခိုက်မှာကိုကြောက်ရွံ့နေကြတာဖြစ်ပါတယ်။အစ္စရေးကလည်းအဲ့ဒီမျိုးတဝိုက်မှာဟာမတ်စ်တိုက်ခိုက်ရေးတမထောင်ပေါင်းများစွာပုန်းခုန်နေတယ်လို့သူတို့ယုံကြည်ကြောင်းနဲ့ဟာမတ်စ်တွေကိုချေမှုန်းမှုတိုက်ခိုက်မှာဖြစ်ကြောင်းပြောဆိုထားတာပါ။ယူကရိန်းအရှေ့မြောက်ပိုင်းမှာဒုတိယနေ့ဖြစ်တဲ့ပြင်းထန်တဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးအဲ့ဒီဒေသကမြို့ရွာ၅ခုကိုရုရှားတပ်တွေသိမ်းပိုက်နိုင်ပြီလို့ရုရှားကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့ယူကရိန်းကတော့အတိမပြုပါဘူး။ရုရှားကာကွယ်ဝန်ကြီးဌာနကရုရှားတပ်တွေဟာရုရှားဘိုင်ဘဲလ်ကရော့ဖ်ဒေတာနဲ့ကပ်ရံမှာရှိတဲ့ယူကရိန်းဘိုင်ခါကီယက်ဒေတာတွေကပလက်တန်နစ်ဟိုဟာစစ်ဘိုင်ရိုစစ်ကပိုင်နာနဲ့စတာလက်ချာရွာတွေကိုသိမ်းပိုက်ထားနိုင်ပြီလို့ကြေညာတာဖြစ်ပါတယ်။ယူကရိန်းရရှိတွေကတော့ရုရှားတွေအခုလိုသိမ်းပိုက်နိုင်ပြီဆိုတာကိုအတိမပြုသေးပါဘူး။ဒါပေမဲ့စီးရီးလေလာတဲ့ဌာနကတော့ရုရှားဘက်ကအ ਨੇ ဆုံးရွာရွာကိုတော့တင်ထားနိုင်တာတေးကြတယ်လို့ပြောပါတယ်။ဝါရှင်တန်အခြေစိုက်မူဝါဒရေးရာဌာနကတော့အခုနောက်ဆုံးရုရှားတွေရဲ့ဒီအောင်မြင်မှုဟာမဟာဗျူဟာအရအရေးပါတယ်လို့ပြောပါတယ်။ခါခီယက်အုပ်ချုပ်ရေးမှုကလည်းနေဆက်ကနေ2မိုင်3မိုင်လောက်အကွာမှရှိတဲ့ဒီရွာ9ရွာမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလည်းခါခီယက်ဒေသတွေကနေဆက်ရွာ9ရွာဝန်းကျင်တဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေကြောင်းနဲ့ဒေသနဲ့တောင်ပိုင်းဒေသမှာအခြေအနေဟာအထူးတင်မာနေတယ်လို့စနေနေ့ရုပ်သံမဲခေါ်မှာပြောပါတယ်။ရုရှားတွေထိုးစစ်ဆင်လာတဲ့အတွက်ဒေသခံ1900ကျော်လောက်နေနေဆွန့်ခွာပြီးဘေးလွတ်ရာရှောင်ပြေးနေရတယ်လို့လည်းယူကရိန်းအာဏာပိုင်တွေကပြောပါတယ်။ပိုလန်အရှေ့ပိုင်းကဘယ်လာရုစ်နဲ့နယ်စပ်ချင်းထိစပ်နေတဲ့နေရာကိုတွောရောက်ခဲ့တဲ့ပိုလန်ဝန်ကြီးချုပ်ဒေါနော့တက်စ်ကပိုလန်ဟာသူ့ရဲ့အရှေ့ပိုင်းနယ်စပ်တကြောလုံခြုံရေးကိုပိုးပြီးခိုင်မအောင်လုပ်မယ်လို့စနေနေ့မှာပြောပါတယ်။ဒီနေ့စဟာ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့အာဏာရှင်အုပ်ချုပ်တဲ့နိုင်ငံတို့ကြားကနယ်နိမိတ်လဲဖြစ်နေတာကြောင့်ပိုလန်ရဲ့အရှေ့နယ်စပ်တစ်လျှောက်လုံးရဲ့လုံခြုံရေးဟာအရေးပါကြောင်းပြောပါတယ်။ရုရှားရဲ့မဟာမိတ်ဖြစ်တဲ့ဘယ်လာရုစ်ဟာရှေ့ပြောင်းအခြေချသူတွေ EU ရဲ့တရားမဝင်ဝင်ရောက်နိုင်ရန်အတွက်အားပေးအားမြောက်လုပ်ပြီးအနောက်နိုင်ငံတွေကိုဆန့်ကျင်တဲ့စစ်ပွဲဆင်နွှဲနေတယ်လို့လည်း TASS ကဆွဆွဲပါတယ်။ပိုလန်နယ်စပ်ကနေရှေ့ပြောင်းအခြေချသူတွေဖျက်ပြီးဝင်ရောက်လာမှုကနေ့စဉ်ရှိနေတယ်လို့တနေ့တခြားပိုးပြီးများလာနေတာတွေ့ရတယ်လို့နေဆက်မှာပိုလန်စစ်သားတွေနေကြားဆောင်တပ်တွေရဲတွေနဲ့တွေ့ဆုံခဲ့တဲ့ TASS ကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်ရုရှားရဲ့ယူကရိန်းကိုကျူးကျော်တဲ့စစ်ကြော ထူရီအနေထားအခြေအနေတွေမရင်မြဖြစ်လာစေတဲ့အပြင်ဒေသရင်းချင်းချောက်မှုအန္တရာယ်လည်းတိုးလာနေတယ်လို့ပြောပါတယ်
အမေရိကန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1509လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကတနင်္ဂနွေမနက်ခင်းသတင်းတွေဆက်လက်ကြီးညာနေပါတယ်အိန္ဒိယမဏိပူဒေသအတွင်းဝင်ရောက်ခိုလုံနေတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေကိုပြန်ဖို့မယ့်အစီအစဉ်ကိုရက်ဆိုင်ထားဖို့ဆွစ်ဇလန်အခြေစိုက် ICJ နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကတောက်ကြံနေမှာအိန္ဒိယအစိုးရကိုတောင်းဆိုလိုက်ပါတယ်။အခုလောမြန်မာဒုက္ခသည်တွေကိုပြန်ပြီးပို့မယ့်အစီအစဉ်ဟာ non refoulement အနေနဲ့ဖြစ်နိုင်တဲ့နေရာတွေကိုဒုက္ခသည်တွေအတင်းကျပ်ပြန်မပို့ရေးဆိုတဲ့နိုင်ငံတကာသဘောတူညီချက်ချိုးဖောက်ရရောက်တယ်လို့ ICJ လူ့အခွင့်အရေးအဖွဲ့ကလည်းထုတ်ပြန်လာပါမြန်မာဒုက္ခသည်9000တရားကျော်ပြန်ပြီးပို့ဖို့စီစဉ်နေတယ်လို့မဏိပူတာဝန်ရှိသူတွေကပြီးခဲ့တဲ့ရက်ပိုင်းမှာပြောပါတယ်မြန်မာနိုင်ငံ2021စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အထူးသဖြင့်ချင်းပြည်နယ်နဲ့စကိုင်းတိုင်းတွင်းကအရက်သားတွေအိန္ဒိယနဲ့အရှိမျောက်ဒေသတွေမှာဝင်ရောက်ခိုလုံတာပါဒီဒုက္ခသည်တွေကိုအတင်းကျပ်ပြန်ပြီးပို့ခဲ့ရင်အာဏာသိမ်းစစ်ကောင်စီနဲ့တိုက်ခိုက်နေကြတိုက်ပွဲတွေကြောင့်သူတို့ဟာဆိုးရတဲ့အန္တရာယ်တွေနဲ့ကြုံရနိုင်တယ်လို့လည်းပြောပါတယ်စစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းပြီးအတင်းအကျပ်စစ်သားစုဆောင်းတာတရားမဝင်တပ်ဖြတ်တာအာဏာပြုကျင့်မှုပါဝင်လိမ်မန်းဆင်အကြမ်းဖက်တာစသဖြင့်အရက်သားတွေပေါ်မှာခွဲခြားခြင်းမရှိဘဲအကြမ်းဖက်တိုက်ခိုက်တဲ့သတင်းတွေကြောင့်ဒုက္ခရောက်နိုင်တယ်လို့လည်း ICJ ကပြောပါတယ်ဖိလစ်ပိုင်နဲ့တရုတ်ပိုင်နဲ့အငင်းပွားမှုဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်တွင်းကဆဗီနာရှိုးဂျွန်နီတရုတ်ကကျွန်းတုတစ်ခုကိုတိဆောက်နေတယ်လို့ဖိလစ်ပိုင်ကဆက်ဆွဲပြီးကမ်းခြေဆောင်တင်မော်တစီပို့ထားတယ်လို့စနေနေ့မှာဖိလစ်ပိုင်ကပြောပါတယ်။ဒီနေရာမှာတရုတ်ကတရားဝင်ကျွန်းတူတိဆောက်နေတာကိုစောင့်ကြည့်ဖို့ဖိလစ်ပိုင်ကမ်းခြေဆောင်တက်တင်မော်တစင်ဆဲလွတ်ထားတယ်လို့ဖိလစ်ပိုင်သမ္မတမာကော့စ်ဂျူနီယာကကြေညာချက်ထုတ်ပြန်ပြောတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးဖိလစ်ပိုင်မှာရှိတဲ့တရုတ်တန်ရုံကို Reuters သတင်းဌာနဆက်သွယ်မေးမြန်းပေမဲ့ချက်ချင်းမပြောသေးပါဘူး။ဒီကိစ္စအတွက်တရုတ်တန်ရာရှိတွေကိုတိုင်းပြည်ကနှင်ထုတ်ဖို့ဖိလစ်ပိုင်မျိုးသားလုံခြုံရေးအကြံပေးကတောက်ကြံနေကရဲတဲ့ဗိုလ်ချုပ်ကြီးတိုက်တွန်းခဲ့တဲ့ဖုန်းဆက်သွယ်စကားပြောချက်ပေါက်ကြားခဲ့တယ်ဆိုရယ်ဆွဆဲချက်တဲ့ထွက်ပေါ်လာတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်းကကျွန်းတွေပေါဝင်ရေပိုင်းနဲ့အတော်များများကိုတရုတ်ကသူ့ပိုင်းလိုကြွေးကြော်ထားတာပါ။ဆဗီနာရှိုးကျွန်းစုမှာပေါ်ထွန်းနေတဲ့တောင်ကုန်းပေါ်မှာပင်လယ်ရေကတန်တာကြောက်တန်းတွေကိုတူပြီးဖို့ထားတဲ့အထောက်ထားတွေမှတ်တမ်းတင်ဖို့ကမ်းခြေဆောင်တက်တင်မော်ဒဇင်ချထားတယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တက်ပြောခွင့်ရကပြောပါတယ်။တောင်မီလောင်ကျွမ်းလာနိုင်တဲ့အန္တရာယ်ရှိတဲ့အတွက်ကနေဒါနိုင်ငံအယ်ဘာတာပြည်နယ်ဖို့တ်မက်ခမရီဒေသမှာနေထိုင်တဲ့ပြည်သူတွေဘေးလွတ်ရအမြန်ရှစ်ပြောင်းဖို့ဒေသအာဏာပိုင်တွေကသတိပေးချက်ထုတ်ပြန်ပါတယ်။ဖို့တ်မက်မရီဟာရင်းနှီးချက်စေုံတွေရှိနေတာကြောင့်မီးလောင်ရင်ထိမနိုင်သိမ့်မြအခြေအနေမျိုးရင်ဆိုင်ရဖို့ရှိပါတယ်။တောက်ကြနေညာပိုင်းအယ်ဘာတာပြည်နယ်အစိုးရထုတ်ပြန်တဲ့သတိပေးချက်ထဲမှာတော့ဖို့တ်မက်မရီဒေတာဟာတက်တော်တွေဝိုင်းနေပြီးတော်မီအန်ဒီရဲ့ဆွဆွဝါဝါကျုံလာနိုင်တယ်လို့ပြောပါတယ်။လက်ရှိကာလဟာတော်မီလောင်ကျွမ်းလေရှိတဲ့အချိန်ဖြစ်ပြီးစနေနေ့မှာ၄ပင်းတိုက်ခတ်နိုင်တဲ့အချိန်လေးကနေ၄ဘူးလှိုင်းတွေအဲ့ဒီဒေတာတလွှားဖြတ်သန်းမယ်လို့ခန့်မှန်းထားတာပါ။2016မှာဖို့တ်မက်မရီဒေတာမှာတော်မီလောင်တာကြောင့်ဒေတာကန်6000လောက်ဘေးလွတ်ရတင်းချောင်ခဲ့ရတာဖြစ်ပြီးတရက်ကိုရင်းနှံစီတသန်းကျော်ထွက်တဲ့ရင်းနှက်ချက်လုပ်ငန်းကိုပါပိတ်ပစ်ခဲ့ရတာပါ။ပြီးခဲ့တဲ့နှစ်တုန်းကလည်းကနေဒါရဲ့မြေအေရီယာဟက်တာ15သန်းလောက်မှာတောင်မီလောင်ကျွမ်းမှုပေါင်း 6,600 ကျောင်းနဲ့အကြီးကျယ်မီးလောင်ခဲ့ပြီးမီးသက်သမား10ဦးသေဆုံးခဲ့တာပါဒေသခံ 2,300 လောက်လည်းဘေးလွတ်ရာကိုရှောင်ပြေးခဲ့ရပါတယ
်သတင်းတွေကိုတော့ခင်ပြိုးသက်ပြောပြသွားတာပါ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ပိုင်းတန်လွင့်စီစဉ်တွေကိုဝါရှင်တန်ဒီစီမြို့ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်မီကျုံအိတ်တရာမိုင်းခွဲခံရတဲ့သတင်းပေးပို့ချက်ကိုဥစွာတင်ပြပါမယ်။မ မွန်ပြည်နယ်ရန်ကုန်မော်လမြိုင်သွားပြည်ထောင်စုလမ်းမကြီးပေါ်မှာရှိတဲ့ဘေးလင်းကျုံအိတ်တရားဟာမေလ17ရက်နေ့မနေ့အစောကြီးကမိုင်းခွဲခံရပြီးခီးသွားလာလို့မရအောင်တရားကကျိုးသွားပါတယ်မေလ10ရက်ညပိုင်းကတထုံဘေးလင်းဘက်မှာတိုက်ပွဲတွေဖြစ်နေပြီးအခုလိုတရားမိုင်းခွဲခံရတာဖြစ်ပါတယ်စစ်ကောင်စီကတော့ဒီကျုံအိတ်တရားကို KNLA နဲ့ PDF တွေကမိုင်းထောင်ပေါက်ခွဲခဲ့တာဖြစ်တယ်လို့သတင်းထုတ်ပြန်ပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မှအေးအေးမာကသတင်းပေးပို့ထားပါတယ်
မွန်ပြည်နယ်ပထုံနယ်ဘီလင်းမြို့ကြားရန်ကုန်မော်လမြိုင်ကားလမ်းမပေါ်မှာရှိတဲ့ကျုံအိတ်တရားဟာမေလ17ရက်နေ့မနေ့အစောပိုင်းမှာမိုင်းခွဲခံရကြောင်းဒီအတွက်ကားတွေလည်းပိတ်မိနေပြီးကားအသွာလာတွေမရတော့ကြောင်းကုန်စည်တဦးကပြောပြပါတယ
်။ဘီလင်းဆွေအောင်ပြဟုတ်တယ်ဘီလင်းဆွေအောင်ပြဘီလင်းမြို့နယ်ကဆွေအောင်ပြယူပါကျုံအိတ်တရားဆွေအောင်ပြတချမ်းကျန်နေတာလေဆက်ထိုးလိုက်မနေ့3နိုင်လောက်အရင်ထိုးရတဲ့တရားပဲဘယ်လီရောဘယ်လီတချမ်းဘယ်လီထိုးရတာတချမ်းအရင်တချမ်းသွားရတာပေါ့အခုနှစ်ဖက်လုံးသွားလို့မရတော့
ရန်ကုန်မော်လမြိုင်ကားတွေကတော့ဆက်ပြီးတော့သွားလို့မရတာကြောင့်ခရီးစဉ်တင်ရင်တွေကလက်မှတ်တွေဝယ်ထားတဲ့သူတွေကိုငွေတွေပြန်အပ်ပေးနေပါတယ်အခုဆိုရင်ရန်ကုန်မော်လမြိုင်ခရီးစဉ်တင်ကားတွေကုန်တင်ကားတွေလည်းလှည့်ပြန်နေရပါတယ်ပြည်သူတွေအတွက်ဒီလမ်းဟာစားဝတ်နေရေးအတွက်သွားလာနေရတဲ့လမ်းဖြစ်တယ်လို့ကုန်စည်စစ်ဆေးမှုတွေရပ်တန့်သွားနိုင်တဲ့အတွက်ကုန်စည်နှုန်းတွေကြီးမြင့်မှာကိုလည်းစိုးရိမ်ပူပန်နေကြပါတယ်2023ခုနှစ်ဇွန်လ28ရက်နေ့ကတော့ပထမကြိမ်မိုင်းခွဲခံရပြီးတရားတချမ်းပျက်စီးသွားခဲ့ပြီးတဲ့နောက်အခုအခါမှာတော့ဒုတိယအကြိမ်ဖြစ်ထပ်မံမိုင်းခွဲခံခဲ့ရတာဖြစ်ပါတယ်ကရင်မျိုးသားအစည်းအရုံး KNU တက်မှတက်တဲ့ပြည်တထုံခရိုင်ဘီးလင်းနဲ့တထုံမြို့ကြားမှာရှိတဲ့ကျုံအိတ်တရားကိုကရင်မျိုးသားလွတ်မြောက်ရေးတက် KNL PDF ပူးပေါင်းတက်တွေကပြီးခဲ့တဲ့နှစ်ကျောင်းလာ28ရက်နေ့ကမိုင်းခွဲဖြစ်စီခဲ့တုန်းကတော့အိမ်စီးကား3စီးတရားအောက်ထိုးကြပြီးလူတဦးသေဆုံးခဲ့ပါတယ်။နောက်တည့်ရက်ကျောင်းလာ29ရက်နေ့မှာတော့တရားမိုင်းခွဲခံရမှုကိုစစ်ဆေးဖို့ရောက်လာတဲ့အမှတ်3013လေးလေးချောင်းရံကာကွယ်ရေးတပ်ရင်းပထုံမြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့ဝင်တွေအမှတ်3013လေးလေးချောင်းရံကာကွယ်ရေးတပ်ကတာဝန်ရှိသူတွေအမှတ်ကိုစစ်အခြေခံလေးကျင်ရေးတပ်ကတာဝန်ရှိသူတွေဟာလည်းဒရုန်းနဲ့တိုက်ခိုက်ခံရတာကြောင့်သိဆုံးတန်ရရမှုတွေအများအပြားဖြစ်ခဲ့ပူပါတယ်အခုတရားမိုင်းခွဲခံရတာနဲ့ပတ်သက်လို့တော့ဘသူတွေရဲ့လက်ချက်ဆိုတာကိုတော့ဘယ်အဖွဲ့အစည်းကမှထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင
်မအေးပါတဲ့ရင်ပြဖို့သွားတာပါအခုတော့ပတ်စင်ကဏ္ဍတွေကိုစတင်တင်ဆက်ပါမယ်ပထမအဆုံးဒုတိယအစည်းအဝေးနဲ့စတင်ပါမယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလွတ်လပ်ပျော်ရွှင်တဲ့ကျောင်းသူကျောင်းသားဘဝမရနိုင်ကြတော့တဲ့ကလေးငယ်တွေအကြောင်းကို Frontier မြန်မာဝိုင်းတော်တွေကဒီတစ်ပတ်တို့အတန်အစီအစဉ်မှာတင်ဆက်ထားပါတယ
် Production တက်မှာပူနာနေတာသူတို့ Production မှာကြတေချာသိင်းပြီးတာတောင်းမှာကြတေချာမတင်ဘူးတကယ်တောင်းမှာတေချာတင်တဲ့သူတွေရှိပေမဲ့နည်းပဲရှိရ
ပညာရေးရဲ့မူလသဘောကလွတ်လပ်တယ်ဒါပေမဲ့စစ်တပ်ကပေးတဲ့ပညာရေးကလူသားရဲ့နေထိုင်ရည်တည်မှုသာမကအသွေးအဖော်တွေကိုပါကန့်သတ်ထားတယ်။ဆိုရရင်စစ်တပ်ရဲ့ဂျုံစပေါ့ဘဝကိုဖြစ်အောင်လုပ်နေတယ်ပညာရေးဖြစ်လို့စစ်ဂျုံပညာရေးလို့ခေါ်နေကြတာ
။ကဲဆက်ဆက်စေအုပ်ချုပ်မှုတွေရဲ့စီမံခန့်ခွဲမှုအောက်မှာနှစ်ပေါင်းများစွာရှိခဲ့တဲ့မြန်မာပညာရေးဟာစစ်အာဏာသိမ်းမှုဖြစ်ခင်ကာလတွေထိတော့တိုးတက်ကောင်းမွန်တဲ့လမ်းကြောင်းပေါ်မှာရှိနေခဲ့ပါတယ်။ဒါပေမဲ့စစ်တပ်ကအာဏာပြန်ရလာချိန်ကနေစပြီးအခြေအနေတွေကဆိုးဝါးလာပါတယ်။အကြမ်းမဖက်အာဏာပြန်ဆန်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်တဲ့ဆရာတွေရဲ့နေရာမှာအစားထိုးဝင်ရောက်လာသူတွေဟာအတွေ့အကြုံမရှိတဲ့အပြင်တင်ကြားရေးပေါ်မှာလည်းစိတ်ဝင်စားမှုမရှိနေပါဘူး။တစ်ဖက်မှာလည်းစာသင်ကျောင်းတွေကိုလေကျောင်းကနေပိတ်မှတ်ထားတိုက်ခိုက်တာတွေကြောင့်ကလင်းမိဘတွေရဲ့စိုးရိမ်ပူပန်မှုတွေကလည်းရှိနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကအကူအညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်အတန်တချို့ကိုအစားထိုးဖတ်ထားပါရရှင်။
ရင်တော့ကတော့အခုပညာရေးစနစ်ကိုကောင်းလာမယ်လို့မျှော်လင့်ခဲ့တာပဲအခုပုံစံနဲ့တော့ဆုံးဆုံးမျိုးအခုကျတော့စာမသက်ပြီးမသက်တွေဆွဲခံထားရင်းနဲ့သင်နေရတယ
်မကွေးမျိုးကအသက်44နှစ်အရွယ်ဒေါ်ထားကပြောတာပါ
သ
ူကစစ်တပ်အာဏာသိမ်းမှုဖြစ်ပြီးပြီးချင်းမှာပဲအကြမ်းမဖက်အာဏာဖိစင်ရေးတစ်ခုအနေနဲ့သူ့ရဲ့တားနဲ့သမီးကိုစစ်ကောင်စီလက်အောက်ကအစိုးရအကြောင်းမှာကြောင်းမထားဖို့ဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့လည်းအချိန်ကြာလာတာနဲ့အမျှရွေးချယ်စရာမရှိတော့တဲ့အချိန်တွေမှာဒေါ်သားတယောက်သူ့ကလေးတွေကိုကြောင်းပြန်ထားလိုက်ရပါတယ်။အကြောင်းကတော့ပုပ်ပလီကကြောင်းထားဖို့မတတ်နိုင်တာနဲ့အွန်လိုင်းကြောင်းထားဖို့အတွက်လည်းအင်တာနက်ကုန်ကျစရိတ်မတတ်နိုင်တာစားတဲ့အကြောင်းမျိုးစုံတွေကြောင့်ပါ။ဒါပေမဲ့ကလေးတွေတင်နေရတဲ့ဒီပညာရေးကိုသူသဘောမကျပါဘူး။
ဆရာမတွေကကျောင်းမှာစာသင်ရင်တော့တင်မုံရေးပြတခေါက်လောက်ရှင်းပြတယ်။သူတို့ကျူရှင်တက်မှာပူနာလေတာ။သူတို့ကျူရှင်မှာကြသေချာသင်ပြီးတယ်။စောင်းဝင်းနိုင်ရင်မိကောအစားပါမာတွေလို့မပြောတော့မပြောဘူး။ဒါပေမဲ့ပါမာတွေပဲသင်ပြတာ။ကျောင်းမှာကြသေချာမသင်ဘူး။တကယ်ကျောင်းမှာသေချာသင်တဲ့သူတွေရှိပေမဲ့နည်းနည်းနည်းပဲရှိရ။အဲ့တော့ကျူရှင်ကအသက်ပိုင်စီကိုပထားလို့မဖြစ်ဘူး။ထားဖို့ထားမှအဆင်ပြေတာ
အာနာသိမ့်ပြီးတဲ့နောက်ပိုင်းကျောင်းဆရာဆရာမနှစ်သိန်းကျော်ဟာအာနာရှင်စန့်ကျင်တဲ့အကြမ်းမဖက်အာနာဖီစိန်လှူရှာမှုမှာပါဝင်ခဲ့ကြရတယ်လို့အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီရဲ့အစည်းအရာတီးရပါတယ်။တစ်ဖက်မှာလည်းကျောင်းသားမိဘတွေကသားသမီးတွေကိုစစ်ကောင်စီလက်အောက်ကကျောင်းတွေမှာကျောင်းမထားကြပါဘူး။ဒါပေမဲ့အချိန်တစ်ခုကြာမြင့်တဲ့အခါမှာဒေါ်သားတို့လိုမိသားစုတွေဟာဒီလိုစန့်ကျင်မှုတွေကိုဆက်လုပ်ဖို့ခက်လာကြပါတယ်။ကြောင်းမတက်တဲ့ကလေးတွေအတွက်တင်ယူမှုတွေဆက်ပြေးရဖို့မိဘတွေကစ조사နေပေမဲ့လည်းရွေးချယ်စရာအများကြီးတော့မရှိပါဘူး။အကျိုးဆက်ကတော့နောက်ဆုံးမှာမိဘအများစုကပညာကောင်းကောင်းမတင်ပေးနိုင်တဲ့အစိုးရကျောင်းတွေစီကိုပဲစိတ်ပြက်လက်ပြက်နဲ့ပြန်လဲဆေးလွတ်ခဲ့ကြရပါတယ်။မြန်မာနိုင်ငံအလဲပိုင်းဒေသတွေဖြစ်တဲ့အထူးသဖြင့်စကိုင်းနဲ့မကွေးတိုင်းဒေသတွေမှာအုတ်ချုပ်ရေးပိုင်းတွေရောထွင်းနေပြီးတချို့နေရာတွေကိုစစ်ကောင်စီကထိန်းချုပ်ထားသလိုတချို့နေရာတွေကိုတော့တော်လိုင်းတပ်ဖွဲ့တွေကထိန်းချုပ်ထားတာရှိပါတယ်။စစ်ကောင်စီထိန်းချုပ်ရာဒေသတွေကပညာရေးဟာစီဒီအန်ဆရာဆရာမတွေနေရာမှာအစားထိုးဖို့အသက်ဆွဲခံထားတဲ့ဆရာဆရာမတွေနဲ့ပဲတင်နေရပြီးစာသင်ကြားပုံမကောင်းဘူးလို့ကြောင်းသားမိဘတွေကဆိုပါတယ်။ဆရာတန်းထိုင်အောင်ကတက္ကသိုလ်ဆရာတမကကိုစားပြုကော်မတီတမိုင်းဌာနရဲ့အဖွဲ့ဝင်ကတိကဖြစ်ပါတယ်။သူကအာနာသိမ့်ပြီးနောက်ပိုင်းစီဒီအမ်မှာပါဝင်ထားသူဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကဖွင့်လှစ်ထားတဲ့ကျောင်းတွေမှာကလေးတွေကိုစာသင်ကြားခဲ့ပို့သလိုလက်ရှိမှာလည်းအွန်လိုင်းကနေစာသင်ကြားပေးနေသူဖြစ်ပါတယ်။သူကစစ်တပ်ကပေးတဲ့ပညာရေးဟာလူတွေရဲ့အတွေးအခေါ်တွေကိုကန့်တတ်ထားတဲ့ပညာရေးသားဖြစ်တယ်လို့ဆိုပါတယ
်။စစ်တပ်ကတိုင်းပြည်ရဲ့အာဏာကိုသိမ်းပိုက်ပြီးသူ့အုပ်ချုပ်ရေးရန်နေရာကိုလည်ပတ်နိုင်အောင်လို့ပေါ်ဆောင်ပေးရတဲ့ပညာရေးကိုထူထောင်တယ်။ပညာရေးရဲ့မူလသဘောကလွတ်လပ်တယ်ဒါပေမဲ့စစ်တပ်ကပေးတဲ့ပညာရေးကလူသားရဲ့နေထိုင်ရည်တည်မှုသာမကအတွေးခေါ်တွေကိုပါကန့်သတ်ထားတယ်။ဆိုရရင်စစ်တပ်ရဲ့ဂျုံစပေါ့ဘဝကိုဖြစ်အောင်လုပ်နေတဲ့ပညာရေးဖြစ်လို့စစ်ဂျုံပညာရေးလို့ခေါ်နေကြတာ။စစ်ဂျုံပညာရေးဖြစ်နေတာအခု2021အာဏာသိမ်းမှုမှမဟုတ်ပါဘူး။1962အာဏာသိမ်းပြီးကြတဲ့ရပါပဲ
။တော်လိုင်းရင်းနယ်မြေမှာရှိနေတဲ့ကလေးတွေကတော့ NUG ကဖွင့်လှစ်ထားတဲ့ကျောင်းတွေဒါမှမဟုတ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတွေကဖွင့်လှစ်ထားတဲ့ကျောင်းတွေမှာတက်ရောက်ပညာသင်နေကြပါတယ်။ကိုစုံမှုအောင်ကမြန်မာနိုင်ငံအလဲပိုင်းဒေသကဆက်ဆောင်ကလေးတွေအတော့စာသင်ကျောင်းတွေနဲ့တိုက်ပွဲဖြစ်ပွားရာအညာဒေသဘက်ကဒေသခံပြည်သူတွေအတော့နေအိမ်တွေဆောက်လုပ်ပေးနေတဲ့ SNC မီးဘေးစစ်ဘေးပညာရေးကွန်ရီဆောက်ရှောက်ရေးအဖွဲ့ရဲ့တာဝန်ခံတဦးဖြစ်ပါတယ်။ကလေးတွေနဲ့ပတ်သက်ပြီးကျောင်းသားတချို့ကတော့အွန်လိုင်းမှာဖွင့်လှစ်တင်ကြားကြတဲ့ကျောင်းတွေမှာတက်ရောက်နေကြသလိုတချို့ကလည်းမြေပြင်မှာဖွင့်လှစ်ထားတဲ့ကျောင်းတွေမှာပညာသင်ယူနေကြတယ်လို့ကိုစိုးမွန်အောင်ကပြောပါတယ်။ဒါပေမဲ့စစ်ကောင်စီတပ်တွေနဲ့ PDF တပ်တွေရဲ့နှစ်ဖက်တိုက်ပွဲတွေအကြားစတင်နေရတာကြောင့်လုံခြုံစွာပညာမသင်ကြားနိုင်ကြပါဘူး။နိုင်ငံအနှံ့ကစတင်ကျောင်းတွေကိုလည်းစစ်တပ်ကလေကျောင်းတိုက်ခိုက်မှုတွေလုပ်နေတာကြောင့်ဒီလိုတိုက်ခိုက်မှုတွေစတင်ကျောင်းတွေအနီးမှာဖြစ်လာရင်တော့ကလေးတွေဟာစတင်နာကိုရှက်ပြီးလွတ်ရာကိုထွက်ပြေးပုန်းရှောင်နေကြရပါတယ်။အဖွဲ့အစည်းအချို့ရဲ့အကူအညီနဲ့ကိုထူကိုထကျောင်းတွေကိုနိုင်ငံတော်ဝန်ဖွင့်လှစ်ကြပေမဲ့တချို့နေရာတွေမှာတော့တိုက်ပွဲတွေကြောင့်ကျောင်းပြန်မဖွင့်နိုင်ကြတာမျိုးတွေလည်းရှိနေပါတယ်။စကိုင်းနဲ့မကွေးတိုင်းအတွင်းကနေဘက်တွေမှာစစ်တပ်ရဲ့လေကျောင်းတိုက်ခိုက်မှုအနေရတွေကိုစိုးရင်ရတဲ့အတွက်စာသင်ကျောင်းလိုနေရာမျိုးတွေမှာစာမသင်ကြပဲသတိမထားမိလောက်တဲ့နေရာမျိုးတွေမှာကျောင်းဆောင်ဖွင့်ပြီးပညာသင်ကြားပေးနေကြပါတယ်။ အဲ့ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးကိုစွမှုအောင်က
ကျွန်တော်တို့ဒီကျောင်းဆောင်တွေကိုကျွန်တော်တို့ကဆောက်လုပ်တဲ့ခါကြရင်ကျွန်တော်တို့ကစကြရရပေါ့နော်ကျောင်းဆောင်ပုံစံမျိုးမဆောက်လုပ်ဘဲနဲ့လူနေအိမ်ပုံစံမျိုးနှီးပါလောက်ပေါ့နော်အဲ့လိုမျိုးနှီးပါလောက်ကိုကျွန်တော်တို့ဆောက်လုပ်တယ်ပေါ့အဲ့ဒီအကြောင်းမို့လို့ကျွန်တော်တို့ဒီအဆောင်ဦးတွေခွဲရတာပေါ့နော်ကျွန်တော်တို့ကျောင်းကြီးတွေလို့ဒီအဆောင်ဦးကြီးတစ်ဆောင်နဲ့လည်းအပြီးဟဲ့လားနှစ်ဆောင်လောက်နဲ့အပြီးကျွန်တော်တို့ဆောက်လို့မရဘူးပေါ့နော်ဆောက်ဦးလေးတွေသုံးခန်းလေးတွေနှစ်ခန်းလေးတွေကျွန်တော်တို့ဆောက်ပြီးတော့ဒါမြေပြင်မှာပေါ်တော့အဲ့လိုမျိုးလေးစောက်ပြီးတော့ကြောင်သားတွေကိုတန်းနေခွဲပြီးတော့သင်ပေးရတာရှိတယ်အချိန်နေခွဲပြီးတော့ဒါသင်ပေးရတာရှိတယ်ပေါ့လေအဲ့လိုမျိုးတော့ကျွန်တော်တို့မြေပြင်မှာအဲ့လိုတော့လေကြောင်းကာဝယ်မှုပုံစံမျိုးကျွန်တော်တို့လုပ်ရတာပေါ့တော့တချို့ကြောင်းတွေမှာဆိုရင်ကျွန်တော်တို့ပုံကိုရှင်နေရတာကျွန်တော်တို့တူထားတာမျိုးတွေတော့ဒါကျွန်တော်တို့လုပ်နေရရှိရပေါ့တော့ဒါဆိုရင်မူကတော့ဒါကျွန်တော်တို့ရှိတယ်ဗျ
ဆိုရိမ်မှုတွေရှိနေတဲ့ကြားကပဲတချို့မိဘတွေကတော့ NUG နဲ့ဒေတာအတွင်းအဖွဲ့အစည်းတွေကဖွင့်တဲ့ကြောင်းတွေမှာသူတို့ရဲ့သားသမီးတွေကိုကြောင်းတက်စေချင်ကြပါတယ်အခုနောက်ပိုင်းမှာပြည်သူအခြေပြုကြောင်းတွေမှာကြောင်းတက်ရောက်နေတဲ့ကြောင်းသားအင်အားများလာတဲ့အတော့အဆောင်ဆောက်ပြီးအချိန်တွေခွဲတင်နေရသလိုတင်ထောက်ကူပစ္စည်းထောက်ပံ့မှုတွေလည်းလိုအပ်နေတယ်လို့ကူညီပေးနေသူတွေကပြောပါတယ်စကိုင်းတိုင်းအတွင်းက NUG နဲ့ဒေတာတွင်အဖွဲ့အစည်းတွေကဖွင့်ထားတဲ့ကြောင်းမှာကြောင်းတက်နေတဲ့ကြောင်းသားတို့ရဲ့မိဘတို့ကတော့ကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲတွေကိုပြောပြပါတယ် NUG ရဲ့ပညာရေးတင်ကြားမှုအပိုင်းကိုမိဘတစ်ယောက်အနေနဲ့အားရကျဉ်းတတ်မှုရှိပေမဲ့ကလေးကိုကြောင်းလွတ်တဲ့အခါမှာတော့အာနာသိန်းစတဲ့ရဲ့လေးကြောင်းရံကိုကြောက်ရတာကြောင့်သူ့ကလေးအတွက်စိုးရိမ်ပူပန်နေရတယ်လို့ပြောပါတယ်
ကျွန်တော်ကဒီကလေးတွေအဲကြောင်းတက်တာနဲ့ဆိုင်မိသားတွေရောကလေးတွေရောအဲဒီတိုင်းပဲကိုယ်ကဘုံမွန်တယ်ဘုံနဲ့ဘုံနဲ့တော့အတားပါလို့လည်းလည်းပတ်စနေပြတာတော့လို့မဟုတ်ဘူးအဲဘုံမိသားတွေကလည်းအညာနဲ့ကတော့တပြည့်ကိုထည့်ရဆဲလိုက်ရတာပေါ့နော်ဆောင်းဝင်ကဖြစ်မလဲတတိပါဖြစ်မလဲအဲ့လိုမျိုးပြင်းပြင်းနဲ့အဲ့လိုမျိုးထည့်ရတယ်ပေါ့နော်အဲကလေးတွေနေနေရလည်းအဲ့လိုပါပဲ
ဒီလိုဒုက္ခတွေကနေအမြန်ဆုံးလွတ်မြောက်ခြင်းပြီးကလေးတွေကိုလည်းသူတို့ရဲ့အနာဂတ်တွေအတွက်လွတ်လွတ်လပ်လပ်ပျော်ပျော်ရွှင်ရွှင်စာသင်ကြားရတဲ့ဘဝမျိုးရစေချင်တယ်လို့သူ့ရဲ့ဆန္ဒကိုပြောပြပါတယ်ဒေါ်ထားကတော့သူ့ကလေးတွေရဲ့အနာဂတ်ကိုအများကြီးမမျှော်လင့်ထားပါဘူးတမီးဖြစ်သူအတွက်တက္ကသိုလ်ပညာအထည်မျှော်လင့်ပေမဲ့တားငယ်ကတော့ပညာရေးပိုင်းစိတ်ဝင်စားတော့ဘူးလို့ဆိုပါတယ်
အသက်ဆိုင်နေပဲလေကလေးတွေဆိုလို့ရှိရင်စာသင်တဲ့ကလေးနဲ့စာမသင်တဲ့ကလေးနဲ့ညံရကွာကိုကွာတယ်ပြီးတော့ကလေးကရက်ွက်စိတ်ပေါက်သွားရောကျောင်းသားစိတ်မပေါက်တော့ဘူးနောက်3-4နှစ်နေလို့လူပြိုပေါက်ရွယ်ရောက်လာပြီဆိုရင်ကျတော့လေအလုံးချမ်းလုံပြီးတော့ရက်ွက်ထဲမှာလွတ်လွတ်လပ်လပ်ပျော်ပျော်ပါပါနဲ့တောက်လိုက်စားလိုက်အဲ့လိုမျိုးအလုံးသမားလူရန်စားတဲ့ရောက်သွားမှာပေါ့
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လင်းမယ်ဒိုတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ Celebrity Democracy လူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပါမယ်။ကဘာကြားမကွာဟာချက်အညွန့်ကိန်းတွေအရနိုင်ငံရေးနယ်ပယ်မှာကြားမဒန်းလူရေးကွာဟာချက်ဟာမြန်မာနိုင်ငံတည်းပိုကြီးမားတဲ့နိုင်ငံ၅နိုင်ငံပဲရှိနေပါတယ်။ဘာကြောင့်ဒီလိုဖြစ်နေရတာပါလဲ။အမျိုးသမီးရေးတက်ကြွလှုပ်ရှားသူမက်ခင်လေးနဲ့ဦးတင်မောင်တန်းတို့ဆွေးနွေးထားပါတယ်။
အမေရှိအနေနဲ့နိုင်ငံတကာအမျိုးသမီးနေဖြစ်ပါတယ်။အဖွဲ့အစည်းတွေဟာဒီနေ့အတွက်ကျွေးကျော်တန်တွေကိုအမျိုးမျိုးသတ်မှတ်ကြတာလည်းတွေ့ရပါတယ်။အဲကုလသမဂ္ဂအင်တာနက်ဆာမျက်နှာမှာတော့အမျိုးသမီးရေးမှာအရင်းနှီးမြှုပ်နှံကြအရှိန်ဟုန်မြင့်တင်ဆောင်ရွက်ကြဆိုတဲ့အဓိပ္ပာယ်ရနိုင်တဲ့အကျွေးကျော်တန်ကိုတင်ထားတာလည်းကျွန်တော်တွေ့ရပါတယ်။ဆိုတော့ဒီအကြောင်းကိုဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့မြမအမျိုးသမီးရေးတက်ကြွလှူရှားသူမက်ခင်လေးဖြစ်ပါတယ်။အဲမင်္ဂလာပါမက်ခင်လေး။
မင်္ဂလာပါဆရ
ာ။ Okay. ကျွန်တော်တို့ဒီ Global Gender Gap Index ပေါ့နော်။ကြားမဝဟကျအညွန့်ကိ2023မှာမြန်မာနိုင်ငံကအမှတ်တရမှာ65မှတ်ပဲရပြီး ကဘာအဆင့်မှာဆိုရင်123ဖြစ်နေတာတွေ့ရပါတယ်ဒါအရှေ့အာရှပစိဖိတ်ဒေသတွေကနိုင်ငံ19နိုင်ငံထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံအဆင့်18မှာရှိပါတယ်မြန်မာအရေးတက်ကြွလောက်ချာသူတယောက်နေကဘာနဲ့ရှင်လိုက်တဲ့အခါမြန်မာနိုင်ငံရဲ့အရေးကိုခြုံငုံပြီးတော့သုံးသပ်မယ်ဆိုရင်မခင်လေဘလို့များသုံးသပ်ပါမယ်ခင်ဗျ
ဟုတ်ကဲ့ပါဆရာဒီ index ကြီးကတော့ဒါနိုင်ငံတကာကသူတို့လုံယုံလုံစင်အတိုင်းလောက်တာပေါ့နော်ကွာဟတာပဲပြောပြောမကွာဟဘူးပဲပြောပြောဒါတွေအားလုံးဟာကျမတို့နိုင်ငံရဲ့နိုင်ငံရေးအခြေအနေကြောင့်အများကြီးတက်ရောက်မှုရှိမယ်လို့ယူဆပါတယ်နောက်တစ်ခုကတော့အမျိုးသမီးတွေငင်းချမ်းရေးနဲ့ဘေးကင်းလုံခြုံရေးအဲရှူဒေါင်းကကြည့်မယ်ဆိုရင်လည်းအမျိုးသမီးတွေအတွက်ကတော့ဒီ2023ကပို့ပြီးတော့စိုးရိမ်စရာမလုံခြုံမှုတွေပိုများလာတဲ့အနေအထားမျိုးမှာရှိနေတယ်လို့တော့ကျမသုံးသပ်ချင်ပါတယ်
Global Gender Gap ပေါ့နော်ဒါအင်္ဂလိပ်လိုတို့အဖြစ်ဆိုတော့ G3 လုံးအညွန်ကိန်းပေါ့နော်ဆိုတော့ပညာရေးမှာတော့ကျွန်တော်တို့ဘာမှမရပြောရမဆိုးတာတော့တွေ့ရတယ်အထူးသဖြင့် Challenge နဲ့ကျွန်တော်တို့ဒီတိုက်တို့အဆင့်ပေါ့နော်ဆိုတော့ဒီနေရာဒီမှာတော့အကြမ်းဘာမှမဒါနဲတာကိုပေါ်ပြီးတွေ့ရဒါပေမဲ့အမျိုးသမီးထုတရလုံးအနေနဲ့စာတမ်းပြမှုမှာတော့ဒါဘင်္ဂမောက်တရားဒီစထုံးလေမြန်မာနိုင်ငံ103မှာပဲရှိနေသေးတယ်။အဲ့တော့မြန်မာနိုင်ငံသူများနဲ့ပုံပြီးနောက်ကျနေတာကစီးပွားရေးနဲ့နိုင်ငံရေးနယ်ပယ်ဒီမှာကျွန်တော်တို့သွားတွေ့ရပါတယ်။ဆိုတော့ဘလို့ဘွားရေးအစုမှာအမျိုးသမီးတွေပါဝင်နိုင်ခွင့်နှိုင်းယှဉ်မှုရနည်းနေတာတွေ့ရတယ်လို့ဝေငွေကွာခြားမှုကလည်းရှိနေတာတွေ့ရပါတယ်။ဆိုတော့ယာထုရတိုးတက်မှုမှာလည်းကြမ်းမအပွားဟာရှိနေတာတွေ့ရပါတယ်။ဆိုတော့ဘာကြောင့်ဒီလိုဖြစ်နေရပြီးဘာလို့လောက်ဖို့များလို့ပဲလို့မခင်နေတင်ပါလဲ
ဟုတ်ကဲ့ပါပထမအဆုံးတော့ပညာရေးပြောမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံကဟိုအားလုံးလဲတည်ပြီးသားပါဟိုအမျိုးသမီးတွေကိုကြောင်မတက်ခွင့်ဟိုကြောင်တက်ခွင့်ပိတ်ပင်ထားတာဒါမျိုးတွေပါတွေကတော့ယဉ်ကျေးမှုတလေထုံးဆိုင်ရလဲမရှိပါဘူးဒါပေမဲ့ဘာလို့တနိုင်ငံလုံးတိုင်းတာနဲ့စတက်မမှုနေလဲဆိုရင်ဖွံ့ဖြိုးတိုးတက်မှုအားနည်းတဲ့နေရာဒေတာတွေကအများကြီးရှိပါတယ်။အဲ့လိုနေရာတွေကဝေးလံခေါင်းပါမှုကြောင့်တော့၎င်းဒေတာရဲ့လုံခြုံရေးကြောင့်လား၎င်းနော်ဒေတာဟိုဒီသူတို့ရဲ့နေမြေအတွင်းမှာဟိုအရင်တည်းကကျမတို့မငြိမ်းချမ်းမှုတွေဖြစ်နေတဲ့အခါကျပဋိပက္ခတွေရှားမှာဆိုတော့ဘလို့မှစတဲ့နိုင်ခွင့်ကလည်းမရှိရလဲရှိမယ်။နောက်တစ်ခုကကျတော့ကျမတို့နိုင်ငံကလူမျိုးမတူကွဲပြားတဲ့လူမျိုးစုတွေရှိတဲ့အခါကျတော့သူတို့ကဒီကျမတို့ဒီအစ်စ်ခစ်ဆက်ဆက်ကဗမာစာနဲ့ဗမာစကားကိုပဲအဓိကသင်ယူဖြစ်နေလောက်ထားတဲ့အခါကျတော့တိုင်းရင်းသားဒေတာတွေမှာသူတို့ဒေတာသူတို့စကားနဲ့သူတို့သင်အခွင့်မရှိတဲ့အတွက်လဲဒါဟာပညာရေးနဲ့အလံဝေးပြီးတော့စာတက်မြတ်မှုနည်းတယ်လို့လဲပြောလို့ရပါတယ်ဒါကတော့နိုင်ငံရေးရလဲပါတယ်လို့ကျမတို့အစဉ်အဆက်ပဲဒီလိုကျမတို့ဖာတိပါတာနေခဲ့တဲ့အခါကျတော့ကိုကကျမတို့ရန်ကုန်မှာနေတယ်မြို့ပြမှာနေတယ်ငါတို့စာတက်တယ်ငါတို့အေးဆေးတင်လို့ရတယ်ဆိုတော့ဂျန်နဲ့ဒေတာတွေလည်းဒီလိုပဲလို့ကျမတို့ကအမှတ်တမဲ့နဲ့ထင်ခဲ့တာတကယ်တော့ရေရှည်မှာကြာလာတဲ့အခါမှာနိုင်ငံရေးရပဲဖြစ်ဖြစ်တူဦးနဲ့တူယုံကြည်မှုအရာပဲဖြစ်ဖြစ်အများကြီးကွာဟသွားတယ်ဆိုတာကိုတွေ့ရပါတယ်နောက်တစ်ခါကျမအလုပ်သမားရေးနဲ့ပြောမယ်ဆိုလို့ကျမတို့ဒီနိုင်ငံရဲ့အပွင့်နိုင်ငံရဲ့အပွင့်ကာလမှာတော့ဒီအလုပ်သမားတွေအတွက်နော်စီးပွားရေးဟိုကဏ္ဍမှာသူတို့ကိုအာမခံချက်ပြေဝပေးနိုင်တဲ့ဥပဒေမျိုးတွေမူဝါဒမျိုးတွေမလုံနိုင်ခဲ့ပါဘူး။ဟိုအယက်သားအစိုးရ NLD အစိုးရလက်ထက်မှာတော့တချို့ကိစ္စတွေကိုဆောင်ရွက်ဖို့လုပ်ပေမဲ့သူတို့သုံးပွင့်ဆိုင်ဆောင်ရွက်မှုတွေမှာလည်းဟိုအောင်မြင်တဲ့ဆောင်ရွက်မှုတွေတိတ်မရခဲ့ပါဘူး။အဲဒီအခါကျတော့အလုပ်သမားတွေရဲ့အခွင့်အရေးကဝင်ငွေတွေမဟုတ်ဘူး။အခြားအခွင့်အရေးတွေပေါ့အလုပ်လုပ်ငန်းဝင်အခွင့်အရေးတွေရှိမယ်။သူတို့ရတင်ရတိုက်တဲ့အခွင့်အရေးတွေပါမရခဲ့ဘူးလို့ကျွန်မပြောလို့ရပါတယ်။ဟုတ
်နော်။ဆိုတော့ဒီတိုင်းတာချက်ပါပဲနိုင်ငံရေးနယ်ပယ်ကိုတိုင်းတန်တာအစိုးရအဖွဲ့အစည်းဝန်ကြီးရာထူးတွေတဲ့လွတ်တော်အမတ်နေရာတွေပါအမျိုးသမီးနဲ့အမျိုးသားတွေရဲ့အချိုးအစားကိုလည်းကြည့်ခဲ့တာတွေ့ရတယ်။146တိုင်းကမှာမြန်မာနိုင်ငံကအဆင့်141ဖြစ်နေတာပေါ်ပြီးတော့လည်းတွေ့ရတယ်။ဆိုတော့တော်တော်ကြီးကိုကဘာမှတော်တော်နောက်ကျနေတယ်ပေါ့နော်။ဘာကြောင့်ဒီလိုဖြစ်ရတယ်လို့ထင်ပါသလဲ။
ဟုတ်ကဲ့ဆရာဒီ2021အထိပေါ့နော်2020လောက်အထိတိုင်းတာမယ်ဆိုရင်တော့အဆင့်အားဖြင့်ပေါ့နော်နည်းနည်းလူလူသူသူဖြစ်ကောင်းဖြစ်မယ်ပေါ့ဘာလို့ဆိုတော့ကျမတို့ဒီရွေးကောက်ပွဲတွေရှိတယ်အယက်သားအစိုးရတွေရှိတယ်ဟိုနော်ပုံစံအမတူပေါ့ဒါပေမဲ့ဒီနောက်ပိုင်းမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျတော့ကျမတို့ကကိုစားပြုမှုမှာအမျိုးသမီးလည်းမရှိဘူးတိုင်းရင်းသားလည်းမရှိဘူး LGBT လည်းမရှိဘူးဆိုတော့နိုင်ငံရေးမှာဘာမှလွတ်လွတ်လပ်လပ်လုပ်ပိုင်권မရှိတဲ့အခါကျတော့ဒီအဆင့်အားပို့ပြီးတော့ကျမကြာသွားတယ်လို့မြင်တယ်
ဆိုတော့အဲ့ဒီအခြေအနေတွေမှာဒါ ပါတီတွေမှာကောအမျိုးသမီးတွေတိုးမြင့်ပါဝင်နိုင်အောင်ဆောင်ရွက်မယ်ဆိုတဲ့မူဝါဒတွေရှိခဲ့ဘူးပါကတော့အခုလည်းဘယ်လိုများသိပါလဲ
ဒီโอเคဒီပါတီတွေမှာကတော့အမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ပေးဖို့ဆိုတဲ့ဟာကတော်တော်လေးတော့ဟိုခက်ခက်ခက်ခဲပေါ့နော်ဆိုတော့ဟိုပြောရလို့ရှိရင်ကျမတို့ပါတီရဲ့ဥဆောင်တဲ့သူတွေကလည်းအဲမျိုးဆက်ဟောင်းနေပေါ့ပုံဝင်လင်းပြောရရင်မျိုးဆက်ဟောင်းနေဖြစ်တာတခုနောက်တစ်ခါကျမတန်းသူညီမျှရေးအတွက်မှာအမြင်မှာအားနည်းမှုတွေရှိတာလည်းပါပါတယ်ပေါ့နော်ဆိုတော့ဒါကတော့မျိုးဆက်အလိုက်ကိုဒါဖြစ်လာတဲ့အတွက်ကျမတို့ဒါဟိုအပြစ်တင်တာတော့မဟုတ်ပါဘူးအဲ့တော့ကျမတို့လို့မျိုးသမီးအဖွဲ့တွေကနေပြီးတော့တွားပြီးတော့ဒီနိုင်ငံရေးပါတီအသီးသီးကိုလှုံ့ဆော်မှုတွေလုပ်တဲ့မျိုးသမီးတွေကိုပုံမပါဝင်ဖို့မျိုးသမီးကိုဟိုနာမည်ပဲပါရုံနေမဟုတ်ဘူးအမျိုးသမီးတွေပါဝင်နိုင်ဖို့အတွက်နောက်ကဖြည့်တင်းပေးရမယ်သူတို့ပါဝင်နိုင်အောင် facility တွေငွေကြေးအဖြစ်တော့လကောင်းသူတို့လုံခြုံမှုသူတို့စိတ်ပိုင်းဆိုင်ရာအဆင်ပြေအောင်နောက်တစ်ခါမိသားစုနဲ့သူတို့ဂျားထဲမှာဖြစ်နေတဲ့ဒီနိုင်ငံရေးမှာပါတဲ့အတွက်သူတို့မိသားစုဂျားထဲမှာဖြစ်နေမဲ့အခက်အခဲမျိုးတွေကိုလည်းတက်နိုင်မြတ်ဖြေလျှော့ပေးနိုင်အောင်လုပ်ရမယ်အစီအမံတွေပေါ့နော်အဲ့ဒါမျိုးတွေကိုတစုံလုံးဖြေရှင်းပေးနိုင်ဖို့တစုံလုံးပံ့ပိုးကူညီနိုင်ဖို့တော့ကျမတို့အမျိုးသမီးဖွဲ့တွေကတက်နိုင်သမျှတိုက်တွန်းတာနှိုးဆော်တာလုပ်တယ်နောက်တစ်ခုကတော့ကျမတို့အမျိုးသမီးအဖွဲ့တွေကအဲ့ဒီကာလတွေမှာဆိုရင်ဒီပါတီအသီးသီးကနိုင်ငံရေးပါတီအသီးသီးကလူငယ်တွေအမျိုးသမီးတွေကိုဒီကိုရီကိုသွေးမြင့်တင်တဲ့တင်တန်းတွေပေါ့နော်အတော့ခေါင်းဆောင်မှုတင်တန်းကိုရီကိုသွေးမြင့်တင်တဲ့တင်တန်း exposure ရအောင်နိုင်ငံတကာကိုလွှတ်တဲ့အစီအစဉ်တွေဒါမျိုးတွေလည်းကျမတို့အများကြီးလုပ်ခဲ့တယ်အဲ့တော့ပြောရလို့ရှိရင်ပါတီတွေမှာတော့တိကျတဲ့မူဝါဒဆိုတော့ကျမတို့ပွန့်ပွန့်လင်းပြောရင်တိတ်မရှိသေးဘူးဒါပေမဲ့ရွေးကောက်ပွဲမှာတော့အမျိုးသမီးဖြစ်ရမယ်လူငယ်ဖြစ်ရမယ်တိုင်းရင်းသားဖြစ်ရမယ်အဲဘွဲရဖြစ်ရမယ်ဆိုတဲ့ဟာမျိုးနဲ့တော့အကြမ်းမြင်သတ်မှတ်ပြီးတော့ကိုယ်စလဲလောင်းတွေကိုတော့ဖိတ်ခေါ်တာရှိရပါတော့နော် NLD ပါတီဆိုရင်ဒါပေမဲ့တိုင်းရင်းသားပါတီဖြစ်တဲ့ SNLD တို့ဘာတို့ကတော့ဟိုအ ਨੇ စုလည်းဖြစ်တယ်သူ့ရဲ့ data နဲ့သူလုတ်တဲ့အခါကျတော့တနိုင်ဖြစ်တဲ့အခါကျတော့သူတို့ကတော့ပို့ပြီးတော့ဒီလိုမူဟာရမျိုးနဲ့တည်တည်ချာချစဉ်းစားနိုင်တယ်လို့တော့ကျွန်မယူဆပါတယ်
ကတော့ဒီတိုက်တာချက်ပါလေခေါင်းဆောင်နေရာပေါ့ဆုတ်ဖြတ်ပေးတဲ့နေရာတွေကိုမျိုးသမီးတွေရောက်တာနဲတာကိုသွားပြီးတွေ့ရတာ။နောက်မှ technical နဲ့ဒီပညာပိုင်းဆိုင်ရာတဲ့ကြွချင်မှုတင်ပါတော့အမျိုးသမီးနဲ့အမျိုးသားပွားချက်ကအမျိုးသမီးတွေကတော့ပုံနေတာကိုပေါင်လူပုံနေတာကိုသွားပြီးတွေ့ရတယ်။ဒါပေမဲ့အဲ့လိုဤပညာပိုင်းရကိုကြွချင်မှုရကိုအမျိုးသမီးတွေရှိပါရဲ့နဲ့ဘာကြောင့်ခေါင်းဆောင်နေရာမှာမရှိရဘူး။ဒါတော့နောက်ဆုံးမေးခွန်းပါ
ဟုတ်ကဲ့ပါဆရာအဓိကတော့ကျမတို့ရှိမှာတော့ပိုဝါရကြီးစုမှုကအရင်အကောင်းတော့ပေါ့နော်ပိုဝါရကြီးစုမှုကတော့ဒါကတော့ကဘာမှလဲဒါကတော့အဲရှိနေတာပါပဲဒါပေမဲ့ကျမတို့နိုင်ငံရဲ့ယဉ်ကျေးမှုဒလေးထုံးစံနေနဲ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအားနည်းတဲ့အခါကျတော့ဒါကိုတိုက်ဖြတ်ဖို့အတွက်ကျမတို့ကအသိပညာပေးတဲ့လုပ်တွေနော်အဲ့ဒါတွေကိုကျမတို့ကြည်ကြည်ပြန့်ပြန့်သိမလုံနိုင်ခဲ့ဘူးမလုံနိုင်ခဲ့တဲ့အခါရဲ့နောက်တစ်ခုကတော့အစဉ်အဆက်ရကိုပဲနိုင်ငံရေးတို့ခေါင်းဆောင်မှုတို့ဆိုတာအမျိုးသားတွေနဲ့ပဲဆိုင်တယ်အမျိုးသမီးတွေကဒီနိုင်ငံဒီကဏ္ဍတွေမှာခက်ဝဲဝဲပဲနေသင့်တယ်ဆိုတော့အမြင်ယူဆအစွဲတွေကလည်းရှိတယ်ဒီအခုပြောရလို့ရှင်တော့ကျမတို့နိုင်ငံရေးအပွင့်ကာလချင်းတတိုလေးမှာကျမတို့အများကြီးမလုံနိုင်လိုက်ဘူးပေါ့နော်ဆိုတော့ဒါပေမဲ့ရှေ့လျှောက်မှာတော့အခုတော်လန်ရေးကာလဖြစ်တဲ့တိုင်းပြည်ရဲ့ဟိုအမောင်ကာလတွေမှာပဲကျမတို့အားရှိတာကတော့အမျိုးသမီးတွေကပို့ပြီးတော့အမျိုးသားတွေနဲ့နိုင်ငံရေးမှာပဲဖြစ်ဖြစ်စီးရေးမှာပဲဖြစ်ဖြစ်အကုန်လုံးငါတို့လည်းလုံနိုင်တယ်ဆိုတဲ့အတွေးအခေါ်ရသွားပြီအဲ့ဒီအတွက်ရှေ့လျှောက်ကျမတို့တိုင်းပြည်ကပို့ပြီးတော့လမ်းကြောင်းမှန်ပေါ်မှာဟိုရောက်လာမယ်ဆိုရင်တော့ဒီထက်ပိုကောင်းတဲ့ဟိုအမျိုးသားအမျိုးသမီးဟိုခေါင်းဆောင်မှုမှာပဲဖြစ်ဖြစ်ကျမတန်းတူညီညာရေးမှာပဲဖြစ်ဖြစ်ပိုကောင်းတဲ့အရေးတစ်ခုကိုရမယ်လို့တော့ကျမယုံကြည်ပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မဖြစ်လို့
ဟုတ်ကဲ့ပါဆရာ
အခုဆွေးနွေးတင်ပြသွားခဲ့တဲ့ဒီမှာတော့မြမအမျိုးသမီးရဲ့တချွာလို့ရှောက်ပြီးဘတ်ဖလေးဖြစ်ပါတယ်ကျွန်တော်တော့ပါတ
ရီမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တရီမန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တရီတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VO American အတန်ရဲ့မေလ7ရက်နေ့တနင်္ဂနွေနေ့မနက်ပဲရေဒီယိုရုပ်သံအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးအောင်မှာဖြစ်ပါတယ်ပထမအဦးဆုံးအနေနဲ့ကတော့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပါမယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ရဲ့3ရက်ကြာတရုတ်ခီးစဉ်ထိုးတက်မှုလက္ခဏာဆောင်ရွက်ဆိုပေမဲ့ဒီကမှာခင်ဗျာလက်ရှိတရုတ်နိုင်ငံမှာတတိယမြောက်ရေငုပ်လေရင်တင်သင်းပေါက်ကိုရေချခဲ့ပါတယ်ဒါအပြင်အာရှတိုက်ရဲ့အခြေအနေတွေကိုစူးစီးတင်ပြပေးဖို့ရှိပါတယ်။ဒါအပြင်တရုတ်နဲ့အိန္ဒိယပြန်ဆိုင်နေတဲ့အကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြပေးထားပါတယ
်။တရုတ်ဟာသူ့ရဲ့တတိယမြောက်လေယာဉ်တင်သင်းပေါက်ကိုမေလ၁ရက်နေ့ကရေချဆန်းသတ်မောင်းနှင်ပါတယ်။ဖူကျင်းလို့အမည်ပေးထားတဲ့ဒီလေယာဉ်တင်သင်းပေါက်ဟာဒုတိယမြောက်တရုတ်ပြည်လုံးသင်းပေါက်ဖြစ်ပြီးတန်ချိန်8000ကျော်ရှိပါတယ်။ဒါဟာတရုတ်ရဲ့အကြီးဆုံးစစ်သင်္ဘောဖြစ်လာပါတယ်ဒီသင်္ဘောကို2022ခုနှစ်ကတည်းကစတင်တည်ဆောက်ခဲ့တာပါဒီသင်္ဘောနဲ့ပတ်သက်ပြီးအသေးစိတ်ဖော်ပြခြင်းမရှိပေမဲ့အစင်းမြင့်လျက်စစ်ပစ္စည်းတွေနည်းပညာတွေတပ်ဆင်ထားတယ်လို့ဆိုပါတယ်အရင်ကလေယာဉ်တင်သင်္ဘောနှစ်စီးရှိထားပြီးဖြစ်ပါတယ်ပထမတစ်စင်းကတန်6000ကျော်ရှိတဲ့လျောင်နင်းဖြစ်ပါတယ်ဆိုဗီယက်ခေတ်ကသင်္ဘောဖြစ်ပြီးယူကရိန်းကနေဝယ်ယူတာပါ2012ခုနှစ်မှာပါဒုတိယဒဇင်ကတော့တရုတ်ပထမအဦးဆုံးဆောက်လုပ်တဲ့တန်6600ကျော်ရှိရှန်တောင်းတင်ဘောဖြစ်ပါတယ်2019ခုနှစ်မှာပါဒီတင်ဘောနှစ်ဆင်းလုံးဟာတိုက်လိရင်အဆင်း40ကျော်တည်ဆောင်နိုင်ပါတယ်ဒါကြောင့်အခုဖူကျင်းတင်ဘောဟာလေရင်အဆင်းရည်ပိုများတည်နိုင်မှာပါတရုတ်ဟာစတုဒ္ဒမြောက်ဒဇင်ကိုလည်းစတင်တည်ဆောက်နေပြီးပထမဆုံးနျူကလ িয়ার လောင်စာသုံးဖြစ်မယ်လို့သတင်းတွေမှာရေးသားထားပါတယ်တရုတ်ဟာအရှိတ်ချမ်းမှာထိုင်ဝမ်ဂျပန်တောင်တရုတ်ပင်လယ်ပြင်အရေးတွေမှာထိတိုက်တွေ့နေပြီးတင်းမာမှုတွေရှိနေချိန်မှာစစ်အင်အားကိုအားစိုက်တိုးချဲ့နေပါတယ်ထိုင်ဝမ်ဂျပန်ဖိလစ်ပိုင်တို့ဟာအမေရိကန်နဲ့မဟာမိတ်တွေဖြစ်ပြီးအမေရိကန်ကလည်းတောင်တရုတ်ပင်လယ်ပြင်နဲ့အင်ဒိုပစိဖိတ်ဒေသအတွင်းနိုင်ငံတကာရေလမ်းကြောင်းတွေကိုလုံခြုံလွတ်လပ်စွာသွားလာနိုင်ရေးလှုပ်ဆောင်မယ်လို့ပြောဆိုထားပါတယ်တရုတ်ဟာကမ္ဘာဒေသအသီးသီးမှာစစ်စခန်းတွေအဖြစ်အသုံးပြုနိုင်မဲ့စိတ်ကမ်းတွေအခြေခံအဆောက်အဦးတွေလိုက်လံတည်ဆောက်နေပါတယ်တရုတ်ဟာ2035ခုနှစ်မှာနျူကလ িয়ার ထိပ်ဖူးတပ်ဒုံးအလုံး1000ပိုင်နဲ့ခိမီတပ်မတော်ဖြည့်ရေးနဲ့2050မှာကမ္ဘာအဆင့်တပ်မတော်ဖြည့်ရေးဦးတည်လှုပ်ဆောင်နေပါတယ်အရှေ့ချမ်းပင်လယ်ပြင်မှာတင်းမာမှုတွေရှိနေချိန်အနောက်ဘက်အိန္ဒိယသမုဒ္ဒရာဆူမိုးကြီးကိုလည်းတရုတ်ကအာသွန်လှုပ်ဆောင်လာနေပါတယ်ဒီကိစ္စမှာမြန်မာနိုင်ငံဟာမဟာဗျူဟာမြောက်အရေးပါတဲ့နိုင်ငံဖြစ်နေပါတယ်။တရုတ်ရဲ့ခြေလှမ်းနေအပေါ်အိန္ဒိယကတော့စိုးရိမ်ပါတယ်။မကြသေးမီကမှပဲသီရီလင်္ကာအနီးအိန္ဒိယသမုဒ္ဒရာတွေကကျွန်းနိုင်ငံငယ်လေးမော်လ်ဒိုက်ဟာစီးရေးပူပေါင်းဆောင်ရွက်မှုမှာအိန္ဒိယကိုဖယ်ထုတ်ပြီးတရုတ်နဲ့မဟာမိတ်စာချုပ်ချုပ်လိုက်ပါတယ်။ယခင်မော်လ်ဒိုက်အစိုးရကအိန္ဒိယနဲ့မဟာမိတ်ချုပ်ခဲ့ပေမဲ့လွန်ခဲ့တဲ့6လကမှတက်လာတဲ့မိုဟာမက်မွေဇူအစိုးရဟာတရုတ်နဲ့ပုံမိုနီးကပ်အောင်လုပ်လိုက်ပါတယ်။နေပယ်ဆုံပါဝင်တဲ့မဟာဗျူဟာမြောက်မဟာမိတ်ပြုလိုက်ပြီးမော်လ်ဒိုက်နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းဘင်ကဧပြီလ22ရက်နေ့မှာပြောဆိုခဲ့ပါတယ်
။ပုံတန်深化中马全面战略合作伙伴关系
ရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အတွက်ချီးကျူးဂုဏ်ပြုမိပါတယ်နေပယ်ဆုံးပါဝင်တဲ့မဟာဗျူဟာမြောက်မိဖက်ဖြစ်မှုကိုပုံမိုနဲ့ဆိုင်အောင်ဆောင်ရွက်သွားပါမယ်အနာဂတ်မှာနှစ်ဖက်ပြည်သူတွေအကျိုးရှိစေမယ်တရုတ်မော်ဒိုက်အတိုင်းဝိုင်းကိုအရှိန်မြှင့်တိဆောက်သွားပါမယ
်တရုတ်ဟာပါကစ္စတန်တို့အီရန်တို့နဲ့လည်းမဟာမိတ်ဖြစ်ပါတယ်အီရန်ရုရှားတရုတ်ပူးတွဲစည်းရေးလေ့ကျင့်တာတွေရှိပါတယ်အရှိအလယ်ပိုင်းကနေလောင်စာအပြည့်တင်ထားတဲ့တရုတ်သင်းမောအစင်း60ကျော်လောက်ဟာနေ့စဉ်အိန္ဒိယသမုဒ္ဒရာကိုဖြတ်ပြီးတောင်တရုတ်ပင်လယ်ပြင်ကိုပတ်ခါတရုတ်ကိုရောက်အောင်သွားရပါတယ်။ဒါကြောင့်အိန္ဒိယသမုဒ္ဒရာဟာတရုတ်အတွက်အရေးပါတယ်လို့တရုတ်ကလောင်စာတွေကိုကြောက်ဖြူကနေပိုက်လိုင်းနဲ့တရုတ်ပြည်ယူနန်ကိုတည်ယူဖို့အလွန်စိတ်အားထက်သန်နေတာပါ။မော်လ်ဒိုင်းနဲ့တရုတ်စီးရေးပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်တဲ့အပေါ်အိန္ဒိယမနီပယ်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးနဲ့ပထဝီနိုင်ငံရေးဌာနကလက်ထောက်ပံ့ပိုးကဆန်ကေဂူဂျာကအခုလိုသုံးသပ်ပါတယ်။
Number of visits of Chinese naval vessels to Maldives will go up, that is for sure.
Maldives ko tiyut timor re po bi yauk la bo ga te ja ba de. Dutiya a ni ne ga do si ye pu twae lit chin na myo re phit la nai ma de.
India tamoudiya a twin Maldives ko ya twa de a twet tiyut ha che gou that ya twa ba de. Maldives ha Myanmar pi chauk phyu ga ni Sri Lanka ko phyat bi
တဒန်းနဲ့ဖြစ်ပါတယ်။တီရီလင်္ကာမှာလည်းတရုတ်စိတ်ကမ်းရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတရုတ်တောင်းဆိုထားတဲ့စီမံကိန်းတွေဟာနှေးကွေးနေသလိုအခုပြည်တွင်းစစ်ဖြစ်နေတဲ့အတွက်ရှေ့ဆက်မတိုးနိုင်ဖြစ်နေပြန်ပါတယ်။ဒါကြောင့်တရုတ်ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့တွန်းအားပေးဆောင်ရွက်လိုတဲ့သဘောရှိနိုင်ပါတယ်။အခုလိုအချိန်မှာပဲမြောက်ကိုရီးယားရဲ့ချင်းချောက်မှုကိုရင်ဆိုင်နေရတဲ့တောင်ကိုရီးယားဟာအမေရိကန်၊ဗြိတိန်နဲ့ဩစတြေးလျနိုင်ငံတွေပါဝင်တဲ့ AUKUS မဟာမိတ်အဖွဲ့ကိုဝင်ဖို့စဉ်းစားနေကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးရှင်ဝန်ဆစ်ကမေလ၁ရက်နေ့ကဩစတြေးလျနဲ့နှစ်နိုင်ငံဆွေးနွေးအပြီးမဲလ်ဘုန်းမြို့မှာပြောဆိုခဲ့ပါတယ်တောင်ကိုရီးယားဟာဗြိတိန်၊အမေရိကန်တို့လိုနိုင်ငံတွေကနေအဆင့်မြင့်နည်းပညာတွေရလိုနေပါတယ်ဩဂတ်ရဲ့သဘောတူညီချက်အရ2021ခုနှစ်ကအမေရိကန်နဲ့ဗြိတိန်ဟာအမေရိကန်လုံနျူကလ িয়ার လောင်စာ၃ရင်းငုတ်သင်းမောတွေဩစတြေးလျကိုရောင်းချပေးခဲ့ပါတယ်။တရုတ်ရဲ့စစ်အင်အားချက်ထွင်မှုရုရှား-ယူကရိန်းအရေး၊အစ္စရေးဟားမတ်အရေး၊မြောက်ကိုရီးယားအရေး၊အီရန်အစ္စရေးပဋိပက္ခစတာတွေကြောင့်တကမ္ဘာလုံးအသွင်ဆောင်တဲ့ပဋိပက္ခတွေပုံမပြင်းထန်လာပြီးစီးရေးနိုင်ငံရေးအုပ်စုဖွဲ့မှုတွေလက်နဲ့အပြိုင်အဆန်တက်ဆင်မှုတွေပိုမိုကြီးထွားလာတာကိုတွေ့မြင်နေရကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်။လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ဈေးကွက်အတွင်းငရုတ်သီးရောင်းသူတာရှိပြီးတော့ဝယ်သူမရှိတာကြောင့်တောင်သူတွေအရှုံးပေါ်နေပါတယ်။ The Farmer Time Media ကစူးစီးတင်ပြထားပါတယ်။
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမင်းစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ငရုတ်ဝယ်ယူသူမရှိတာကြောင့်တောင်သူတွေချင်းဝေပြန်ဆပ်ဖို့အခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်ဈေးကွက်အတွင်းမှာငရုတ်သီးရောင်းသူသာရှိပြီးဝယ်သူမရှိတာကြောင့်ဈေးနှုန်းတွေဇက်တိုက်ကျဆင်းနေပြီးအရှုံးပေါ်နေတယ်လို့တောင်သူတွေကပြောပါရယ်။တောင်သူတချို့ဟာငရုတ်စိုက်ပျိုးမှုအတွက်စိုက်ပျိုးရေးဘဏ်နဲ့နှိစရာရှင်းငွေအဖွဲ့အစည်းတွေထံကနေငွေချေးယူပြီးစိုက်ပျိုးထားရတာဖြစ်ပါရယ်။အခုနှစ်မှာငရုတ်စပေါ်ချိန်ကလေးကဈေးကျဆင်းနေတဲ့အတွက်ချင်းငွေပြန်ဆပ်ဖို့အတွက်လည်းအခက်ကြုံနေရတယ်လို့ AR တိုင်းကငရုတ်စိုက်တောင်သူတူကပြောပါရယ်။ပြီးခဲ့တဲ့နှစ်ကတောင်သူတွေထံကနေငရုတ်တပိတ်သားကို9000ကျပ်ထိဈေးပေးဝယ်ယူခဲ့ကြပေမဲ့လက်ရှိမှာတော့တပိတ်သားကို3500ကျပ်ဝန်းကျင်ဈေးနဲ့သာဝယ်ယူနေကြတာဖြစ်ပါတယ်။တောင်သူတွေလက်ထက်ငရုတ်တွေကြံရှိနေချိန်မှာကုန်တယ်တချို့ကအဝယ်ရပ်ထားပြီးရောင်းချမှုသာပြုလုပ်နေကြတဲ့အတွက်ဈေးကဇက်တိုက်ကျဆင်းလာတာဖြစ်တယ်လို့မကွေးတိုင်းကငရုတ်စိုက်တောင်သူတွေကသုံးသပ်ပါတယ်။အခုလိုဈေးဇက်တိုက်ကျနေအောင်မယ်ဆိုရင်နောက်ရာသီတွေမှာငရုတ်စိုက်ပျိုးမှုမတေချာတော့ဘူးလို့ငရုတ်စိုက်တောင်သူတွေကပြောဆိုထားပါဗ
ျ။ဒီကလာတစ်ကဝယ်လို့အားကောင်းနေလို့ဂျင်းသက်သပိတ်တာကို1000ကျပ်ထိဈေးမြင့်တလာပါဗျ။အခုရပိုင်းမှာဘီကလာတစ်နိုင်ငံကမြမဂျင်းတက်အစုကိုတန်ချိန်အများပြားဝယ်ယူမှုရှိနေရကြောင့်ဈေးကွက်ထဲမှာဂျင်းသက်သပိတ်တာကို1000ကျပ်ထိပေါက်ဈေးရှိလာတာဖြစ်တယ်လို့ဂျင်းရောင်းဝယ်ရေးလုပ်ငန်းသူတွေကပြောပါဗျ။ပြင်တွင်းကဂျင်းခက်ကြီးအသက်လက်ကျင်နေပါလာချိန်မှာဘီကလာတစ်ကဈေးကောင်းဘေဘီဝယ်ယူလာတာကြောင့်ဈေးကွက်ပြင်းပြင်းတက်လာတာဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်းကကုန်စိမ်ပွဲရုံပိုင်ရှိသူကတုံတက်ထားပါတယ်။လက်တလို့ရှမ်းပြည်နယ်အောင်ပန်းကုန်စည်တိုင်းဈေးကွက်မှာတော့ဂျင်းခက်ကြီးအသက်ကတပိတ်တာကို8500ကျပ်ပေါက်ဈေးရှိပြီးဂျင်းမြင့်နီဆိုင်စုပ်ရောကတပိတ်တာကို8000ကျပ်နဲ့ဂျင်းအလက်ဆာကတပိတ်တာကို9500ကျပ်အတီးတီးပေါက်ဈေးရှိနေပါတယ်။လက်လီဈေးကွက်မှာတော့ဂျင်းတက်ဆိုင်ဆုံယောဂတပိတ်တာကို1000ကျပ်ထိပေါက်ဈေးရှိနေရပ
ါအရှုံးပေါ်လို့ငါးမွေးမြူရေးလုပ်ငန်းတချို့လဲပတ်မှုရနာလာကြပါတယ်ငါးမွေးမြူရေးလုပ်ငန်းမှာအစာဈေးနှုန်းနဲ့တခြားကုန်ကြမ်းဈေးတွေမြင့်တက်လာတဲ့အတွက်လုပ်ငန်းရနာမှုတွေပြုလုပ်လာကြတယ်လို့ AR တိုင်းတွင်ကငါးမွေးမြူရေးလုပ်ငန်းလုပ်ကိုင်သူတွေကပြောပါတယ်ပြီးခဲ့တဲ့နှစ်ကငါးမွေးမြူရေးအစာအဖြစ်အသုံးပြုတဲ့ဖွဲနုတအိတ်ကို8000ကျပ်ကျော်သာပေါက်ဈေးရှိခဲ့ပေမဲ့2024ခုနှစ်ဖေဖော်ဝါရီလကစလို့ဖွဲနုတအိတ်ကို2000ကျပ်ကျော်လောက်ထိဈေးမြင့်တက်ခဲ့တာဖြစ်ပါတယ်။လက်ရှိမှာမွေးမြူရေးလုပ်ငန်းရှင်တွေအနေနဲ့တရက်ကိုပြန်မြအစာဖို့4000ကျပ်လောက်ကုန်ကြနေပြီးရောင်းနှန်းဝင်ချိန်အထိဆိုရင်အနည်းဆုံး6လကနေ10လအထိကျွေးမွေးရတယ်လို့ဆိုပါတယ်။ ဖွဲ့နှုစေတဲ့ကြက်8000ပေးဝယ်ရခြင်းကငါးရပိတ်သားကို3500ကျက်လောက်ဈေးရပြီးအခုဖွဲ့နှုတဲ့ကြက်2000ပေးရတဲ့အချိန်မှာငါးဈေးကတပိတ်သားကို4800ကျက်သာရရှိလို့ငွေမြူသူတွေအရှုံးပေါ်နေတာဖြစ်ပါတယ်စစ်တပ်ကအာဏာမသိခင်ကတရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတင်ပို့ရောင်းချရတဲ့အတွက်အကျိုးအမြတ်ရရှိခဲ့ပေမဲ့အာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်တင်ပို့မှုတွေတဖြည်းဖြည်းလျော့ကျလာရကနေ2023ခုနှစ်အောက်တိုဘာလမှာတော့နေဆက်လမ်းကြောင်းတင်ပို့မှုတွေလုံးဝရနာလိုက်ရတာကြောင့်ပြပဈေးကွက်ပြောင်းနေတယ်လို့လဲကုန်တယ်တွေကပြောပါတယ်စက်သုံးစီအပါအဝင်လေယာလှုပ်သားနဲ့အထွေထွေကုန်ကြမ်းဈေးအဆမတန်မြင့်တက်လာမှုကငါးမွေးမြူရေးသမားတွေအတွက်စိန်ခေါ်မှုတစ်ရက်ဖြစ်နေပြီးထပ်မံရင်းနှီးမြှောက်နှံမှုအခက်အခဲတွေရှိလာတဲ့အတွက်လုပ်ငန်းရှင်တချို့ကစဘာခင်းတွေမှာထည့်သွင်းမွေးမြူတာတွေပြုလုပ်လာကြတယ်လို့ဆိုပါတယ်
ပါမရီယာကျွန်တော်မမရက်ပုံကြော်လေးငါးကန်ဒီမှာစပါးကြီးပြောင်းဆိုင်နေကြတယ်ကိုစပါးကြီးကောင်းရင်ဘာဝေးတော်ကလည်းငါးဆောင်မို့စပါးကောင်းတော့စပါးကြီးကောင်းတော့စပါးဆိုင်ကြပေါ့အဲ့ကျရင်တော့ငါးကြီးကလည်းသူ့အကျဲကောင်းတာပေါ့ဘာလို့ငါးထုံးလုံးစီကငါဟိုကနေပေမဲ့လည်းငါးမွေးတဲ့သူကဧဝါတဲ့ကြောင့်သူကငါးထုံးနဲ့စပိုင်းနေသွားမယ်ခါကြရင်တော့ဇမန်ကများနေပေါ့ပါးကြီးကကျဲတက်လာပေါ့
မြန်မာနိုင်ငံမှာငါးမွေးမြူရေးလုပ်ငန်းကို AROD တိုင်းရန်ကုန်တိုင်းနဲ့ပဲခူးတိုင်းတို့မှာအများဆုံးလုပ်ကိုင်ကြတာဖြစ်ပါတယ်။ပြပဈေးကွက်ကိုအဓိကတင်ပို့နေတဲ့တလာဗီယာ၊ငရန်၊ငခုစတဲ့ငါးမျိုးစားတွေအပါအဝင်ရေချိုပစွန်၊ကနန်းမွေးမြူရေးကန်ဧကပေါင်း 4,600 ကျော်ရှိပြီးငါးကန်အများစုကိုအခုလိုနေရာစီမှာကန်ဖော်လေးရှိတယ်လို့မွေးမြူရေးလုပ်ငန်းအတိုင်းဝိုင်းကပြောဆိုထားပါတယ်။
ဗီယိုအစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြောင်းတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ View မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ
်။ဥရုယာဒီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ဆက်ပါောင်းမယ်။မြန်မာနိုင်ငံအပါအဝင်အရှိတောင်ရှာနိုင်ငံတွေမှာစံချိန်တင်ရှည်လျတဲ့အပူလိုင်းရိုက်ခတ်နေတဲ့အတွက်ပြင်းထန်တဲ့အပူဒဏ်ကိုခံစားနေရပါတယ်။တော်မီတွေပုံမလောင်ကျန်းလာပြီးအပူကျန်းကြောင်းလူအသက်တွေပါထိခိုက်နေပါတယ်။လက်ရှိသဘာဝအရင်းမြစ်တွေကိုထိမ့်သိမ်းရင်ပြောင်းလဲလာတဲ့ရာသီဥတုနဲ့လိုက်လျောညီထွေအောင်ပြင်ဆင်ကြဖို့ပညာရှင်တွေကလည်းတိုက်တွန်းနေပါတယ်။နန်းလောင်ကတင်ပြထားပါတယ
်။မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေမှာအပူချိန်ပြင်းထန်လွန်ပြီးတော့တော်မီတွေလောင်ကျွမ်းနေသလိုလှူကျန်းမာရေးကိုထိခိုက်မှာစိုးရိမ်ရတဲ့အတွက်တချို့နိုင်ငံတွေမှာတော့ပြည်သူတွေအပူဒဏ်သက်သားရေးသက်ဆိုင်ရာကဆောင်ရွက်ပေးနေပါတယ်။မြန်မာနိုင်ငံအပူပိုင်းဒေသတွေမှာလည်းပုံမှန်ထက်လွန်ခဲ့တဲ့အပူချိန်နဲ့ရင်ဆိုင်နေရတယ်လို့ Asia Climate Change Consortium အဖွဲ့ဝင်ကိုအိုလာက VOA ကိုပြောပါတယ်
။အထူးသဖြင့်တော့ဒီလေပိုင်းလူတွေကဒီ41 42 43လောက်ဆိုရင်ခံနိုင်တဲ့အနေအထားမှာတော့အရင်ကတည်းကရှိနေပြီးသားပေါ့နော်။ဒါပေမဲ့အခုနောက်ပိုင်းမှာဒီဒီ44 45လောက်ဖြစ်လာတဲ့ကိစ္စမျိုးတွေမှာဆိုလို့ရှိရင်တော့အဲဒီကျွန်တော်တို့ဒီအလေပန်းလူတွေလည်းတော်တော်ကိုမခံနိုင်တဲ့အနေအထားမှာတွေ့လာရတဲ့အပူတွေဆိုတဲ့ဥစ္စာကိုတော်တော်လေးညှိတွားလာကြတယ်ပေါ့နော်သဘောပေါက်ရင်ပြောင်းလဲမှုအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအေတောမျိုးပါမကြံပြောင်းလဲနေတဲ့အနေအထားရှိတယ်အဲတောဆိုတဲ့နေရာမှာကျွန်တော်တို့ဒီတတော် area တွေပြောင်းလဲနေတဲ့ကိစ္စတွေရှိတယ်။နောက်ဒီမြို့မှာဆိုလို့ရှိရင်လည်းမြို့ပြဖွံ့ဖြိုးလာတဲ့မြ၊ဒီ urban forest လို့ခေါ်တဲ့ဒီမြို့ပြတတော်တွေအေရော့ကျသွားတဲ့ကိစ္စတွေမှာလည်းအပူချိန်အတွက်ကိုကျွန်တော်တို့ခံနိုင်နေသွားတဲ့ကိစ္စမျိုးတွေတွေ့ရပါတယ်ဟုတ
်။ Pacific သမုတ်တရားထဲမှာပေါ်ပေါက်ခဲ့တဲ့ El Nino အပူလိုင်းတန်းကြောင့်ရောဥတုရာသီပြောင်းလဲမှုကြောင့်မှအခုလိုအပူချိန်တွေမြင့်တက်လာတာလို့ဥတုရာသီရဲရကျွမ်းကျင်သူတွေကပြောပါတယ်။လူသားတွေတွေမကဘဲနဲ့တရိတ်ဆန်တဲ့ကောက်ပဲသီးနှံတွေလည်းအပူချိန်မြင့်တက်လာတဲ့အကျိုးဆက်နဲ့ရင်ဆိုင်နေရတာပါ။ထိုင်းနိုင်ငံကသဘာဝပတ်ဝန်းကျင်ထိုင်းနိုင်ငံသိပ္ပံပညာရှင် Patch Mano Padwa ကအခုလိုရှင်းပြပါတယ်
။ But the climate change model is already show that we are
ပြည်ပြအပူချိန်တွေတစ်နှစ်ထက်တစ်နှစ်ပိုပြီးတိုးလာတဲ့ဥတုရာသီပြောင်းလဲမှုမျိုးတွေ့နေရပါပြီ။မနစ်ကတဲ့စာရင်ဒီနှစ်ကပိုပြီးပူလာပါတယ်။ El Nino အပူလိုက်ကြောင့်တချို့ဒေသတွေမှာအပူချိန်ကပိုပြီးမြင့်တက်နေတာပါ။
အိန္ဒိယမိုးလေဝသဌာနကတော့ဧပြီလကနေဇွန်လအထိတာမန်ထက်ပိုပြင်းမယ်လို့ခန့်မှန်းထားပါတယ်။ အခုလိုပူပြင်းလောင်မြိုက်နေတဲ့အတွက်အိန္ဒိယ၊နီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကပုံမှုခြောက်သွေ့နေတဲ့ဒေသတချို့တွေမှာတော်မီတွေလည်းပိုးပြီးတော့လောင်ကျွမ်းလာတာပါ။နီပေါ်နိုင်ငံမြို့တော်ကတ်မန်ဒူအနီးမှာတော့တော်မီအကြီးကျယ်ဆက်လက်လောင်ကျွမ်းနေပါတယ်။မတ်လရောက်တိုင်းတော်မီတွေလောင်ကျွမ်းတက်ပေမဲ့လို့အခုနှစ်ပိုင်းပိုဆိုးလာတာဟာဥဒုယာသီပြောင်းလဲပြီးတော့ပုံမှုခြောက်တွေ့လာတဲ့အတွက်ဖြစ်တယ်လို့ကြွမ်းကျင်သူတွေကထောက်ပြပါတယ်။မနစ်ကားတဲ့စာရင်ဒီနှစ်ထဲနှစ်ဆတိုးလာတဲ့တော်မီလောင်တဲ့နေရာပေါင်းက4500ကျော်ရှိတယ်လို့အစိုးရကိန်းဂဏန်တွေမှာဖော်ပြပါတယ်။ဒီပေါ်နိုင်ငံတောင်ဖက်ပိုင်းမှာမိုးခေါင်ရေရှားမှုတာရှိပြီးတော့အပူလိုင်းတန်းကြောင့်တော်မီတွေပိုးပြီးတော့လောင်ကျွမ်းလာတာလို့ဒီပေါ်သဘာဝပတ်ဝန်းကျင်ရဲရဌာနကပြောပါတယ်။ဘင်္ဂလားဒေ့ရှ်အနောက်တောင်ပိုင်းကကမ္ဘာအကြီးဆုံးဒီအေဒေါ်ရေရှိယာဆန်ဒဘန်သဘာဝတည်တော်ကြိုးဝိုင်းကြီးတဲ့မှာလဲတော်မီလောင်တဲ့အတွက်ဒီအေဒေါ်ရေမိဘေးတင်ခဲ့ရတာပါ။အပူချိန်တွေတနစ်ထက်တနစ်ပိုးပြီးတော့တိုးလာတဲ့အတွက်တောင်သူတွေရဲ့စိုက်ပျိုးသဏ္ဍာန်တွေလည်းထိခိုက်နေရပါတယ်။မနီလာမြို့မြောက်ဘက်မှာစိုက်ပျိုးရေးလှုပ်ကိုင်နေတဲ့ပီလင်းဘယူယိုကအခုလိုပြောပါ
တယ်။
အပူချိန်တွေတိတ်ပြင်းထန်လာတဲ့အခါအသီးအနှံဟင်းသီးဟင်းရွက်တွေကောင်းကောင်းမဖြစ်တော့ပါဘူး။အပူချိန်မြင့်တက်လာလို့အဲ့ဒီလိုဖြစ်ရတာပါ။တီးနှံအကြီးအသွေးညံ့တဲ့အခါဈေးကောင်းလည်းမရတဲ့အတွက်တောင်သူတွေအတော်ထိခိုက်ကြပါတယ်။
ကမ္ဘောဒီးယားဖိလစ်ပိုင်အိန္ဒိယနဲ့နီပေါ်နိုင်ငံတွေအပူချိန်ပြင်းထန်လာတဲ့ဒေသတွေမှာကျောင်းစာသင်ချိန်တွေကိုလည်းလျှော့ပေးထားတာပါ။တရိတ်ဆန်ရုံတွေအိမ်မွေးတရိတ်ဆန်အယောင်ဆန်တွေမှာလည်းအပူကဒဏ်ခံစားအောင်လို့ရေကန်တွေထပ်တူတာရေပိုက်တွေနဲ့ရေဖြန်းပေးတာမျိုးတွေလုပ်နေရပါတယ်။ဒေသတွင်အပူချိန်တွေအခုလိုမြင့်တက်နေတာဟာအခြေအနေတွေပိုဆိုးလာမယ့်လက္ခဏာဖြစ်တယ်လို့ထိုင်းသဘာဝပတ်ဝန်းကျင်ထိုင်းနေရေးသိပ္ပံပညာရှင်ပက်ချ်ကခန့်မှန်းပါတယ်
pattern is coming လက်ရှိအပူချိန်မျိုးနဲ့ကျွန်တော်တို့မရင်းနှီးကြသေးပါဘူးဒီလိုဆက်လက်ပူပြင်းလာနေတဲ့အတွက်ကမ္ဘာမြေကြီးကလူတွေနေထိုင်လို့မရတဲ့အသွင်ပြောင်းသွားရမယ့်လက္ခဏာတွေတွေ့နေရပါတယ
်ဗီယက်နမ်နိုင်ငံတောင်ပိုင်းတောင်တိုင်းပြည်နယ်ဖက်မှာလည်းပူပြင်းခြောက်သွေ့ပြီးတော့ရေတွေခန်းလာတဲ့အတွက်တောက်သုံးရေလောင်ကန်ကြီးတွေကငါးရီအစုလိုက်ပြုံးလိုက်တည်ဆုံးလာပါတယ်အခုလိုတနေ့တခြားမြင့်တက်လာတဲ့အပူချိန်တွေကိုရှိပြီးသားသဘာဝရင်းမြစ်တွေနဲ့မပြောက်ပြက်အောင်ထိန်းသိမ်းစောင့်ရှောက်ရင်းအပူဒဏ်ခံနိုင်ရေးဆောင်ရွက်တင်တယ်လို့ကိုအိုလာကအကြံပြုပါတယ
်အများပြည်သူအသုံးပြုတဲ့လမ်းတွေကိုကျွန်တော်တို့က green tunnel တွေပေါ့ဖြစ်အောင်ကျွန်တော်ဖန်တီးရမယ် green tunnel ဆိုတော့ဒီရှိပြီးသားအရင်းမြစ်ကိုပဲကျွန်တော်တို့ထိန်းသိမ်းပြီးတော့ဒါလျှော့ချတဲ့နည်းလမ်းပေါ့ဘယ်လိုမျိုးလဲဆိုလို့ရှိရင်ကျွန်တော်တို့အရေးရာပင်ကြီးတွေကနေပြီးတော့မှလမ်းတွေပေါ့အုံမိုးထားတာတွေရှိတယ်အဲဒါကတော်တော်များများဒီ drawing ဆောင်မှာရှိတဲ့မြို့တွေမှာတော်တော်များများရှိတယ်တမာလမ်းတွေကအုံမိုးထားတာကုဘပင်ကြီးတွေကအုံမိုးထားတာနှောင်းမင်းတွေကအုံမိုးထားတာဆိုတဲ့ဟာမျိုးတွေရှိတယ်ဒါဟိုးရင်ကလည်းဒီလူကြီးသူမာတွေကအဲဒါမျိုးတွေဖန်တီးခဲ့တာရှိတယ်ဒါတွေကိုကျွန်တော်တို့ကထိန်းသိမ်းပြီးတော့ရေရှည်အော်ကျွန်တော်တို့ပြုစုပြုထောင်မယ်ဒါကိုကျွန်တော်တို့အခုခင်မှာဆိုရှင် green tan လေးဆိုပြီးတင်စားကြတယ်ပေါ့နော်ဆိုတော့ဒါမျိုးတွေရတာလည်းကျွန်တော်တို့အပူချိန်တွေကိုဆွတ်ချနိုင်မယ်ဥမာပြင်အမျိုးတွေမှာလူတွေမဖြစ်မနေလှူရှားသွားလာတဲ့နေရာမှာလည်းဒါဒီလူတွေကျန်းမာရေးအတွက်တပတ်တလန်လေးကာဝယ်ပေးပြီးသားဖြစ်တယ်နောက်ဒီလမ်းတွေကက်တရာလမ်းတွေကွန်ကရစ်လမ်းတွေကလည်းအပူချိန်ကိုဆုပ်ယူနိုင်တဲ့ပမာဏကိုလည်းတပတ်တလန်ဆွတ်ချမယ်အညာပိုင်းတွေမှာဆိုလို့ရှင်လည်းအပူထုတ်လွှတ်မှုတွေဆွတ်ချနိုင်ပေါ့နော်ဒါမျိုးလေးတွေလည်းကျွန်တော်တို့ဟိုဒီချားတဲ့အပူချိန်ချောချတဲ့နီလန်းတွေမှာထည့်သွင်းစဉ်းစားလို့ရပါတယ
်အသေးအချာစူဆန်လေ့လာထားတဲ့သိပ္ပံသုတေသနပြုချက်တွေအရဥတုရာတီပြောင်းလဲမှုကြောင့်ပြင်းထန်တဲ့အပူလိုင်းတွေပုံမပေါပေါလာသလိုပိုးပြီးတော့လဲတာရှည်လာပါတယ်အယ်နီညိုအပူလိုင်းတန်ကြောင့်လဲအပူချိန်တွေအခုလိုအစမတန်ဆက်လက်မြင့်တက်လာနေတာလဲဖြစ်ပါတယ်ကျွန်မနောင်လာပ
ါဆက်လက်ပြီးသတင်းတွေကသုတအစီအစဉ်ကိုတင်ဆက်ပါအောင်မယ်ကမ္ဘာပေါ်မှာလိင်တမူထုသူတွေ LGBTQ နဲ့ဂျာမအခွင့်အရေးဒန်းတူရေးအတွက်လှုပ်ရှားမှုတွေရှိနေပါတယ်ဒီတစ်ပတ်ဒီအကြောင်းအရာတွေကိုမညိုညိုလင်ကတင်ပြထားပါတယ
်ကမ္ဘာလူမှုအတိုင်းဝိုင်းမှာLGBT လို့ခေါ်တဲ့လိင်လူချစ်သူများအတိုင်းအဝိုင်းကလည်းအမျိုးသားအမျိုးသမီးဆိုတဲ့လိင်ကွဲပြားသတ်မှတ်မှုများကြားမှာအရေးပါတဲ့အကြောင်းအရာတစ်ခုဖြစ်လာပါတယ်။လူမှုရေးရာပွင့်လင်းလာတဲ့ဒီနေ့ခေတ်ကမ္ဘာကြီးမှာ LGBT အတိုင်းအဝိုင်းကလည်းကမ္ဘာနေရအနှံ့ကြီးထွားလာပြီးနိုင်ငံတကာလှုပ်ရှားမှုတွေအထူးရှိလာခဲ့ပါတယ်။
တချို့နိုင်ငံတွေမှာတော့ဘာသာရေးဆိုင်ရာအယူအဆတွေနဲ့ရှေးဟိုးဆွဲအယူကြီးမားသူတွေကြောင့် LGBT တွေအပေါ်တင်းတင်းကြပ်ကြပ်ဥပဒေနဲ့တားမြစ်တာတွေဥပဒေအရမဟုတ်ပေမဲ့လူမှုအတိုင်းအဝိုင်းမှာခါခါတီးတီးလက်မခံတာတွေကတော့ရှိနေသေးပါတယ်ဒါပေမဲ့လည်းဘလူးအကြောင်းကြောင့်ပဲဖြစ်ဖြစ် LGBT တယောက်ဖြစ်လာတဲ့အခါသူဟာလူသားတဦးဖြစ်တာနဲ့အညီမွေးရပါလူအခွင့်အရေးတွေကတော့အမျိုးသားအမျိုးသမီးတွေနဲ့တန်းတူရရှိစေရမှာဖြစ်တယ်လို့ Human Rights Watch လူအခွင့်အရေးလေးလာဆောင်ကြည့်မှုအဖွဲ့ကြီးကပြောဆိုထားပါတယ်ကမ္ဘာနေရာဒေသအနှံမှာရှိနေကြတဲ့ LGBT တွေအပေါ်ခွဲခြားဆက်ဆံခံရမှုတွေအနိုင်ကျင့်အခွင့်အရေးချိုးဖောက်ခံရတာတွေကိုကာကွယ်ပေးဖို့အတွက် LGBT အခွင့်အရေးနဲ့ပညာပေးလှုပ်ရှားမှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်းကြီးတွေကိုလည်းဖွဲ့စည်းဆောင်ရွက်လာကြပြီဖြစ်ပါတယ်1988ခုနှစ်ကစတင်ဖွဲ့စည်းခဲ့တဲ့ ILGA အဖွဲ့ကြီးဟာဆိုရင်ကမ္ဘာနိုင်ငံပေါင်း169နိုင်ငံက LGBT အသင်းအဖွဲ့ပေါင်း1919ဖွဲ့ပါဝင်တဲ့နိုင်ငံတကာ LGBT အသင်းအဖွဲ့ကြီးပဲဖြစ်ပါတယ်1984ခုနှစ်ကတည်ထောင်ထားတဲ့ IGLYO လို့ခေါ်တဲ့အဖွဲ့ကြီးဟာဆိုရင်လည်းအသက်18နှစ်ကနေ30အထိရှိတဲ့ LGBT လူငယ်တွေနဲ့ဖွဲ့စည်းထားတဲ့ထင်ရှားတဲ့အဖွဲ့အစည်းကြီးတစ်ခုပါ။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေတဲကနိုင်ငံ60လောက်မှာ LGBT လိင်တူဆက်ဆံတာကိုရာဇဝတ်မှုအနေနဲ့သတ်မှတ်ထားဆဲဖြစ်တယ်လို့တော့ ILGA အဖွဲ့ကြီးကဖော်ပြထားပါတယ်။ Brunei, Iran, Mauritania, Nigeria,ဆော်ရီအာရေဗျယူဂန်နာယီမန်မှာဆိုရင်လိင်တူဆက်ဆံတာကိုတည်ရန်အထိအပြစ်ပေးချမှတ်တာတွေရှိနေစေဖြစ်ပါတယ်ဆူဒန်တန်ဇန်နီးယားဇမ်ဘီယာပါကစ္စတန်ယူဂန်နာဆီယာရာလီယွန်ဂိုင်ယာနာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတော့လိင်တူဆက်ဆံရင်တစ်သက်တစ်ကျွန်းအထိပြစ်ဒဏ်ချမှတ်နိုင်ပါတယ်အာဆီယံနိုင်ငံတွေထဲမှာတော့ဘရူနိုင်းမလေးရှားနဲ့မြန်မာစရဲနိုင်ငံသုံးခုကလိင်တူဆက်ဆံတာကိုပြစ်မှုအဖြစ်သတ်မှတ်ပါတယ်။ဘရူနိုင်းနိုင်ငံကနှစ်30နဲ့ပြစ်ဒဏ်ပေးမှုအများဆုံးဖြစ်ပါတယ်။မလေးရှားနိုင်ငံမှာတော့ပြစ်ဒဏ်နှစ်20အထိပေးနိုင်ပါတယ်။မြန်မာနိုင်ငံကလည်းပြစ်ဒဏ်10နှစ်အထိပေးနိုင်တာပါ
။ Que uno tiene con el otro.
Sí, acepto.
ဘယ်လိုပဲဖြစ်ဖြစ်ဒီနေ့ခေတ်ကာလမှာပွင့်လင်းလာမှုရှိတာနဲ့အညီ LGBT အတိုင်းဝိုင်းဟာနိုင်ငံတကာမှာကျေပြန့်လာခဲ့တာပ
ါ
အခုကမ္ဘာနိုင်ငံတွေထဲမှာ LGBT ဥယေအများဆုံး10နိုင်ငံကိုကြည့်မယ်ဆိုရင်တော့ဘရာဇီးနိုင်ငံကအများဆုံးဖြစ်ပါတယ်နိုင်ငံလူဥယေရဲ့14ရာခိုင်နှုန်းရှိတာပါအဲ့ဒီနောက်မှာတော့စပိန်နိုင်ငံက12ရာခိုင်နှုန်းUK က17ရာခိုင်နှုန်း Netherlands မှာက17ရာခိုင်နှုန်း Colombia မှာ10ရာခိုင်နှုန်း Australia မှာ10ရာခိုင်နှုန်း New Zealand မှာ10ရာခိုင်နှုန်း American ပြည်ထောင်စု Germany နဲ့ပြင်သစ်တို့မှာလည်း9ရာခိုင်နှုန်းစီရှိကြပါတယ်အာရှမှာတော့အာဆီယံနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံက10ရာခိုင်နှုန်းနဲ့ LGBT အများဆုံးကမ္ဘာအဆင့်6နေရာမှာရှိနေတာပါရှင်
ကိုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါဦးမယ်ခင်ဗျာ။အိန္ဒိယမဏိပူဒေသအတွင်းဝင်ရောက်ခိုလုံနေတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေကိုပြန်ပို့မဲ့အစီအစဉ်ကိုရပ်ဆိုင်ထားဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာဒေသအင်တာနက်ရှင်နယ်ကော်မရှင်အော့ဖ်ဂျူရစ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကတောက်ကြနေတဲ့ကောင်အိန္ဒိယအစိုးရကိုတောင်းဆိုလိုက်ပါတယ်။အခုလိုမြန်မာဒုက္ခသည်တွေကိုပြန်ပို့မဲ့အစီအစဉ်တွေဟာ non reformant အန္တရာယ်ဖြစ်နိုင်တဲ့နေရာတွေကိုဒုက္ခသည်တွေကိုအတင်းကျပ်ပြန်မပိုရေးဆိုတဲ့နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ရရောက်တယ်လို့ ICJ လူ့အခွင့်အရေးအဖွဲ့ကထုတ်ပြန်ထားပါတယ်ဖိလစ်ပိုင်နဲ့တရုတ်ပိုင်နဲ့အငြင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကဆာဘီနာရှိုဂျွန်အနီးမှာတရုတ်ကကျွန်းအတုတည်ဆောက်နေတယ်လို့ဖိလစ်ပိုင်ဘက်ကဆွဆဲထားပြီးဖိလစ်ပိုင်ကမ်းခြေဆောင်တင်ပေါ်ဒစီပို့ဆောင်ထားတယ်လို့စနေနေ့မှာဖိလစ်ပိုင်သမ္မတမာကိုစ်ကထုတ်ပြန်ပြောဆိုပါတယ်ဂါဇာတောင်ပိုင်းကရာဖာမြို့နဲ့ဝန်းကျင်တစ်ဝိုက်ကအရက်သားတွေဖယ်ရှားကြဖို့အစ္စရေးကစနေနေ့မှာထပ်လောင်းပြောကြားလိုက်တဲ့အတွက် ဒါဟာရာဖာကိုအစ္စရေးလထိုးစစ်ဆင်မှုပြင်ဆင်မှုတစ်ခုဖြစ်နိုင်တယ်လို့တွက်ဆကြပါတယ်ဒေသခံအရသားတွေအနေနဲ့ရာဖာရဲ့အနောက်မြောက်ဘက်ကလူသားချင်းစာနာမှုဇုံဖြစ်တဲ့မာဝါစီကိုပြောင်းရွှေ့ကြဖို့အစ္စရေးကပြောဆိုပါတယ်ဒီဇုံဇဲကိုပြောင်းရွှေ့လာသူဟာ3သိန်းလောက်ရှိနေပြီဖြစ်ပါတယ်တရင်ချင်းကျုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့တန်လွင့်အစီအစဉ်တွေကိုတင်ဆက်နိုင်ဖို့တာဝန်ယူခဲ့သူတွေတဲမှာတော့အစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်တင်းငွေနေနေမနက်ဖက် VO ရဲ့အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VO ကြီးစုနာတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ။